Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA American တန်ရဲ2022ခုနှစ်နိုဝင်ဘာ15ရက်တနင်္လာညပိုင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ line to meter 1925 32တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။ VOA ရဲ့ Radio အစီအစဉ်တွေကိုရုပ်သံနဲ့လည်းဖြည့်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ Facebook စာမျက်နှာနဲ့ Website စာမျက်နှာတို့ကနေအချိန်နဲ့တပြေးညီဖမ်းယူကြည့်ရှုနားဆင်နိုင်ပါတယ်။ဒီကနေ့ညအတွက်အစီအစဉ်တွေကိုတော့ကျွန်မများသတင်းအောင်ကတာဝန်တင်ဆက်ပေးပါမယ်ရှင်။
မင်္ဂလာညချမ်းပါရှင်ဒီကနေ့ညပိုင်းသတင်းတွေကိုတော့ကိုအောင်မြတ်သူနဲ့ကျွန်မနောက်လာလို့တင်ပြသွားမှာပါ Frontier မြန်မာသတင်းဌာနရဲ့သတင်းခန်းအက်ဒီတာအမေရိကန်နိုင်ငံသား Danny Fenster ကိုစစ်ကောင်စီကတင်လို့ပေးလိုက်ပါတယ်တယ်။တောင်အရေးကိစ္စအပါအဝင်လှုပ်ခွင့်ရေးချိုးဖောက်မှုတွေကြောင့် American နဲ့တရုတ်နိုင်ငံကြားတင်မာမှုတွေတိုးလာချိန်မှာနှစ်နိုင်ငံသမရဒီကနေ့တွေ့ဆုံမှုရှိပါတယ်။ Muslim တွေပေါ်အကြမ်းဖက်နေပါတယ်ဆိုတဲ့မဟုတ်မမှန်သတင်းတွေဖြန့်နေသူတွေဆိုပြီးအိညာနိုင်ငံမြောက်ပိုင်းမှာဒါဇင်နဲ့ချီတဲ့လူမှုကွန်ရက်သုံးဆွဲသူတွေကိုအိညာအရေးတို့ကဖမ်းဆီးလိုက်ပါတယ်ဒီလိုသတင်းတွေကြားမှာပါရှင်။
ဟုတ်ကဲ့ပါရှင်ဒီလိုနောက်ဆုံးရသတင်းတွေနဲ့အတူနားဆင်ရမယ့်သတင်းလှရီမှာတော့မြန်မာနိုင်ငံလက်ရှိနိုင်ငံရေးပြဿနာတွေကိုဖြေရှင်းနိုင်မှုအတွက် NLD ခေါင်းဆောင်တွေအပါဝင်ကဏ္ဍအသီးသီးကခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးသွားမယ့်အကြောင်းကို Mr. Sasakawa ကမြန်မာနိုင်ငံခီးစဉ်တွင်မှပြောပါတယ
်私は今回参りましてまず一つはこの地を
思い出ဒီသတင်းပြေဆုံးကိုတော့နောက်ပိုင်းမှနားဆင်ရပါမယ်ဒီတည်နေအတူစစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာဖမ်းဆီးထိန်းသိမ်းခံထားရတဲ့တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေရဲ့အမှုတွေနောက်ဆုံးအခြေအနေကချင်ပြည်နယ်ကတိုက်ပွဲတွေနဲ့စစ်ပြည်ဒုက္ခသည်တွေရဲ့အခြေအနေစကိုင်းတိုင်းထဲမှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေတိုက်ခိုက်မှုတွေရှိတဲ့အကြောင်းစတဲ့သတင်းတွေကိုတင်ဆက်ပေးပါမယ်။အပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးသွားပါမယ်။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုနန်းလောင်နဲ့ကိုအောင်မြတ်သူတို့ကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးထိန်းသိမ်းခံခဲ့ရပြီးတော့ထောင်နဲ့ဆက်တဲ့ချမှတ်ခံထားတဲ့အမေရိကန်နိုင်ငံသား Frontier မြန်မာသတင်းဌာနရဲ့သတင်းခန်းအက်ဒီတာ Danny Fenster ကိုပြန်လည်လိုက်ပြီးဖြစ်ကြောင်းစစ်ကောင်စီပြောခွင့်ရပို့ချုပ်စော်မင်းထွန်းက VOA ကိုအတည်ပြုပြောဆိုပါတယ်
။ဒီ Frontier မြန်မာသတင်းတော့ပေါ့အမေရိကန်နိုင်ငံသား Danny Fenster တို့ဒီနေ့ကျွန်တော်တို့လွတ်ပေးလိုက်ပါတယ်။ကျွန်တော်တို့ထုံးကတိုက်ကျွန်တော်ပြည်နေတာပေးလိုက်ပါတယ်။ကျန်တဲ့သတင်းအချက်နဲ့အသေးစိတ်ကိုတော့ကျွန်တော်ထပ်မံထောက်ပြပေးပါမယ်။သတင်းသမားတွေမှမဟုတ်ပါဘူး။ကျန်တဲ့သူတွေပေါ့နော်။ကျန်တဲ့ဒီသူတွေကိုလည်းကျွန်တော်သတ်မှတ်ထားတဲ့စီမင်းစီကနေလည်းကန့်ညီတဲ့ဆိုရင်ဖြေလျှော့ပြီးတော့ကြာလွတ်ပေးရတဲ့ဆောင်ရွက်လျက်ရှိတယ်။တခင်ကလည်းကျွန်တော်တို့ပေါ့နော်သတင်းကြော့လာပြီးနေမတိုင်ခင်နစ်စန်တရက်နေ့ဒီကနေ့မှလည်းလွတ်ပေးခဲ့တာမျိုးရှိပါတယ်။အကျဉ်းသားတွေလည်းလွတ်ပေးခဲ့တာမျိုးရှိပါတယ်။နောက်မှလည်းကျွန်တော်တို့အနေနဲ့ကတော့အဲ့ဒီလိုမျိုးအစီအစဉ်မျိုးရှိတယ်လို့ပဲအကြံဉာဏ်ပြောပြရလိမ့်မယ်
။ Danny Fenster ကိုစစ်ကောင်စီကပြန်လွန်ပေးလိုက်ပြီးတော့သူ့လက်ထဲကိုလွှဲပြောင်းပေးလိုက်ပြီးဖြစ်ကြောင်းလက်ရှိမြန်မာနိုင်ငံမှာရောက်ရှိနေတဲ့ New Mexico ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်တဲ့ကုလသမဂ္ဂဆိုင်ရာ American တန်အမတ်ကြီးဟောင်းလည်းဖြစ်တဲ့ Bill Richardson ကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပါတယ်။ American နိုင်ငံခြားရေးဝန်ကြီး Anthony Blinken ကလည်း Danny Fenster ကိုစစ်ကောင်စီကပြန်လွန်ပေးလိုက်တဲ့အပေါ်ကြိုဆိုကြောင်းဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။မြန်မာစစ်ကောင်စီရဲ့အထင်အမြင်လွဲမှားမှုကြောင့် Mr. Fenster 6လနေပါဖမ်းဆီးထိန်းသိမ်းခံထားရတယ်လို့လည်းဖန်စီထိန်းသိမ်းခံခဲ့ရတယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။တန်နီပြန်လဲလွတ်မြောက်ရေးလှုပ်ကိန်ဆောင်ရွက်ပေးဖို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်တွန်ဗိုက်တာနဲ့ရန်ကုန်မှာရှိတဲ့တန်ယုံအဖွဲ့ဖန်စီထိန်းသိမ်းခံထားသူများဆိုင်ရာသမရရဲ့အထူးတန်တမန်ရော်ဂျာခရစ်စတန်စစ်ကောင်စစ်ဝင်အရာရှိတွေအပြင်အုပ်ချုပ်ရေးမှူးဟောင်းဘီရစ်ချက်ဆန်တို့ကိုညွှန်ကြားခဲ့တယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဘလင်ကန်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မကြာခင်မိသားစုနဲ့ပြန်ဆုံနိုင်တော့မယ့်အတဲ့အတွက်အဝမ်းမြောက်မိသလိုမြန်မာနိုင်ငံမှာမတရားဖမ်းဆီးထိန်းသိမ်းခံရတဲ့သူတွေလွတ်မြောက်ရေးဆက်ပြီးတော့တောင်းဆိုသွားမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်
။နေပြည်တော်အထူးတရားရုံးမှာဒေါ်ဆန်းစုကြည်ပေါ်ဆွဲချက်တင်ထားတဲ့ပို့ကုန်သွင်းကုန်ဥပဒေနဲ့ဆက်သွယ်ရေးဥပဒေချိုးဖောက်တယ်ဆိုတဲ့အမှုနှစ်ခုအတွက်ဒီဇင်ဘာ6ရက်နေ့မှာနှစ်ဖက်အပြီးသက်လျှောက်ထားချက်တင်ရမယ်ဆိုပြီးတော့တရားရုံးကသတ်မှတ်ကြောင်းစုံစမ်းတိရှိရပါတယ်။နိုဝင်ဘာ22ရက်အရှိသတင်းပတ်တင်လာနေ့မှာဒီအမှုနှစ်ခုစလုံးအတွက်ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်တက်သည့်ထွက်ဆိုပြီးခုခံခြေပမှာဖြစ်ပါတယ်။အမှုအတွက်ဆွဆွဲခံရသူဘက်ကတက်သည့်အစည်းအဝေးကိုတရားသူကြီးကမေးမြန်းရမှာတော့နောက်ထပ်စည်းရင်းမတင်ပဲဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်တက်သည့်ထွက်ဆိုမယ်ဆိုပြီးတော့တင်ပြခဲ့တယ်လို့သိရပါတယ်။တင်လာနေ့တိုင်းအထူးတရားရုံးမှာဒေါ်အောင်ဆန်းစုကြည်ပေါ်ဆွဲချက်တင်ထားတဲ့ပို့ကုန်သွင်းကုန်အမှုဆက်သွယ်ရေးအမှုနဲ့တဘာဝဘေးအန္တရာယ်စီမံခန့်မှန်းမှုဆိုင်ရာအမှုတွေကိုကြားနာလေးရှိပေမဲ့ဒီနေ့နိုဝင်ဘာလ15ရက်နေ့မှာတဘာဝဘေးအမှုကိုမစစ်ဖြစ်ဘူးလို့နေပြည်တော်ကလာတဲ့သတင်းတွေအရာသိရပါတယ်။သမရဦးမြင့်ပေါ်ဆွဲချက်တင်ထားတဲ့တဘာဝဘေးအမှုကိုလည်းဒီကနေ့ကြားနာခြင်းမရှိပါဘူး။ ဒီမှုအတွက်ရှေ့သတင်းပတ်မှာအပိသက်လျှောက်လဲတင်ပြမှာမို့ပြင်ဆင်နိုင်အောင်အစရေကရုံးချင်းကိုတပတ်ကျော်ချိန်ထားတာလို့သိရပါတယ်။ဒေါက်ဆန်စုကြည်နဲ့ဦးဝင်းမြတ်တို့အပေါ်မှာဆွဲချက်တင်စစ်ဆေးနေတဲ့အမှုတချို့အတွက်ဒီဇင်ဘာလထဲမှာအပိသက်အမိချဖို့ရှိတယ်လို့လည်းခန့်မှန်းရပါတယ်။လက်ရှိမှာဒေါက်ဆန်စုကြည်ကနိုင်ငံတော်လှုပ်ဝဲချက်အုပ်ဥပဒေချိုးဖောက်မှုအာရီလိုက်စားမှုအပါအဝင်
ကျွန်တော်တို့ကလူစစ်ကောင်စီကအမိတ်ထုတ်ပြန်တားမြစ်ထားပါတယ်ခင်ဗျာမြန်မာနိုင်ငံအမျိုးသားပြန်လည်တင်ပြရေးဆိုင်ရာဂျပန်အချူကိုယ်စားလှယ်နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌယိုဟီဆဆကဝါဟာရခိုင်ပြည်နယ်ကိုရောက်ရှိနေပြီးတော့ပြည်ခရက်နေကတူဦးဆောင်ညှိနှိုင်းပြခဲ့တဲ့ရခိုင်ပြည်နယ်အတွင်းအေအေရခိုင်တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်အကြားအပြစ်ခံရစရေးသဘောတူညီမှုနောက်ပိုင်း ဖြိုးရီအတွက်ဂျပန်နိုင်ငံကထောက်ပံ့မဲ့အကူအညီတွေပေးအနိုင်ဖို့အတွက်လည်းအခုလိုထပ်မံရောက်ရှိလာတာဖြစ်တယ်လို့မစ္စတာဆဆကာဝါကပြောပါတယ်။ရခိုင်ပြည်နယ်စစ်တွေမြို့နယ်ထဲကတက်ကြွပြင်းဒုက္ခသည်စခန်းနဲ့လူရောပြေးကျောင်းကစစ်ဘေးဒုက္ခသည်စခန်းတွေကိုမစ္စတာဆဆကာဝါတွားရောက်လည်လာခဲ့တယ်လို့ရခိုင်အမျိုးသားပါတီ ANP
နယ်ကောင်စီနဲ့မစ္စတာဆဆကာဝါတို့တွေ့ဆုံခဲ့တဲ့ဆိုပေမဲ့တစုံတရာဆွေးနွေးတိုင်ပင်ခဲ့တာမျိုးတော့မရှိဘူးလို့ဒီနယ်ကောင်စီပြောခွင့်ရဦးလာသိန်းကပြောပါတယ်။မြန်မာနိုင်ငံတော်မှာဒေသတွင်ကိုဗစ်ကူးစက်မှုတွေဆက်ရှိနေပြီးစတေးအတ်ဟုံးထုတ်ပြန်ထားတဲ့မြို့နယ်52ခုကျန်ရှိနေပါသေးတယ်။ပြီးခဲ့တဲ့နိုဝင်ဘာလ14ရက်မှာမန်လေးပညာရေးကောလိပ်ဒီဒီစီမှာသင်တန်းတက်နေသူတွေထ shop bigger be bigger at Dogja Nigar, not a new day go Taman P shop bigger up your body. She can be now Southern Johnny who Pianle Pointed at the low, a semi Takado, Colidule, Pianle Pointed at Jama in Pinay Winchanaga, Pinsin Yellow Tiabare. Lurain Kagwezi, Tuna Mutagule, Dita Saya, Jacqua like Nuzorari, Shini Yellow, Dita getting up your Abarakina.
ແລະညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိ 92.9 kHz 95.5 MHz 92.25 kHz 88.5 MHz 92.35 kHz 99.5 MHz စနေတနင်္ဂနွေမှာပိုင်းလယ်မီတာ190 kHz 95.5 MHz ပြောထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းရဲ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ် Taiwan ye kisa apa wen lu kun ye cho pa mu lu chong ya re chong American ne tiu neng ja tin ma mu re tu ni chain ma na nai ngan tamara re online ga ne kidi ne twei song su ne cha ma ba na nai ngan ja tin ma mu re phie shop po chu pa nai ne ne twei song su ne ma phit pe me lo nyi nai saung wa chin ne lakkhana myo na phat sa long ga pyat ta ra myo ma twei ya bu lo AFP tin dia ma ye ba dai Mr. Biden tamara phit la pi de naw pai khong saung na u telephone ne na kha saka pyo khe pi ba bi ka yoga chang tiu tamara ga pi pa ko khyi ma thwet de twel lai online ga ne be de saka pyo ra ba tamara na u di ki ne twei ဆောင်ဆွေးနွေးတဲ့အခါအဲ့ဒီလိုတင်းမာမှုတွေပြည့်ရော့သွားအောင်လုပ်နိုင်မယ်လို့ခမရကြောင်းသမ္မတဗိုက်ဒန်ရဲ့အကြံပေးတွေကပြောပါတယ်။သမ္မတဟောင်တိုနယ်ထရမ့်လက်ထက်မှာတော့အမေရိကန်ရဲ့တရုတ်နိုင်ငံခြားနိုင်ငံဆက်ဆံရေးအဆိုးဆုံးလို့ဆိုရမယ်အခြေစိုက်ခဲ့တယ်လို့ကုန်သွယ်ရေးစစ်ပွဲပေါက်ခဲ့တာပါဒါအပြင်တရုတ်နိုင်ငံရဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါကင်တွယ်ပုံနဲ့ပတ
ပြသနေပေမဲ့လည်းနိုင်ငံပေါင်း200နီးပါးကဥဒုရာသီပြောင်းလဲမှုကိုတားဆီးဖို့တုံ့ပြန်လှုံ့ဆောင်ကြမယ်ဆိုတဲ့သဘောတူညီချက်ကိုတော့ဗြိတိသျှဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကချီးမွမ်းကုန်ပြုခဲ့ပါတယ်။အချုပ်ရှားအာဏာပိုင်နိုင်ငံတွေကိုကျွန်တော်တို့စီးရုံတင်းသွင်းအားပေးအမြောက်လုပ်ပြီးလို့ရမရပါပဲ။သူတို့မလုပ်ချင်တာတွေကိုတော့ဖိအားပေးလုပ်ခိုင်းလို့မရဘူးလို့ဘော်ရစ်ဂျွန် ဘောတူညီမှုတွေဟာတကယ်သမိုင်းဝင်ဖြစ်ပြီးတော့ဆောင်ဦးတွေသုံးဆမှုကိုလည်းအစင်းလိုက်ချော့ချဖို့သဘောတူနိုင်ခဲ့လို့ပြောဆိုခဲ့ပါတယ်ခင်ဗျာ
မွတ်စလင်တွေအပေါ်အကြမ်းဖက်နေပါတယ်ဆိုတဲ့မဟုတ်မမှန်သတင်းတွေဖျက်နေသူတွေဆိုပြီးအိညာနိုင်ငံမြောက်ပိုင်းသရီပူရာပြည်နယ်ကဒါဇင်နဲ့ချီတဲ့လူမှုကွန်ရက်သုံးဆွဲသူတွေကိုအိညာရဲတို့ကဖမ်းဆီးလိုက်ပါတယ်ဖမ်းဆီးခံရသူတွေထဲမှာအကြမ်းဖက်မှုတွေကိုလိုက်ပြီးတော့စုံစမ်းစစ်ဆေးနေတဲ့ပုဂ္ဂိုလ်ကအဖွဲ့တွေလည်းပါပါတယ်အော်တိုဘာဒုတိယပတ်ကစပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံထက်ကဟိန္ဒူဘုရားကျောင်းတွေကိုမွတ်စလင်တို့ကတိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့အော်တိုဘာ20ရက်နေ့ကစပြီးတော့အိညာနိုင်ငံသရီပူရာပြည်နယ်ထက်ကမွတ်စလင်အိမ်တွေဈေးဆိုင်တွေနဲ့ဗလီကျောင်းတွေကိုဟိန္ဒူတွေကဖျက်ဆီးတာမီးတင်ရှူရာတွေတပတ်လောက်ပေါပောက်ခဲ့ပါတယ်။တာဇင်နဲ့ချီတဲ့အိမ်တွေနဲ့ဈေးဆိုင်တွေအပြင်ဗလီ16ခုထက်မနည်းလူလူကဖျက်ဆီးတာနဲ့ကြုံခဲ့ရတယ်လို့အချက်အလက်ရှာဖွေရေးအဖွဲ့ကပြောပါတယ်။ဗလီ6ခုအိမ်နဲ့ဈေးဆိုင်အတော်များများလဲမီးရှို့ခံခဲ့ရတယ်လို့အဲ့ဒီအဖွဲ့ဝင်တွေကလူမှုကွန်ရက်တွေမှာဖော်ပြခဲ့တာပါ။သရီပူရာရဲတပ်ဖွဲ့ကလူမှုကွန်ရက်သုံးဆွဲသူတရားထက်မနည်းကိုတရားမဝင်လှုပ်ရှားမှုတာစီရဲပုံမှန်အပါဝင်အကြမ်းဖက်မှုပေါပောက်အောင်တွေးတိုးလုံဆော်မှုပုံမှန်အတော်များများနဲ့ဖမ်းဆီးခဲ့ပါတယ်။ဆွဲဆိုချက်ပေါင်းစုံနဲ့ဖမ်းဆီးခံရသူတွေထဲမှာအကြမ်းဖက်မှုတွေအကြောင်းအချက်အလက်ရှာဖွေနေတဲ့အစ္စလာမစ်အုပ်စုတွေကကျောင်းသားတွေလူမှုတက်ကြွလှုပ်ရှားသူတွေရှင်နေတွေအပြင်တာမန်အယက်သားပြည်သူတွေလည်းပါဝင်ပါတယ်
။ကျူဘားနိုင်ငံမှာအပြောင်းလဲအတွက်လူလူချီတက်ပွဲလို့နာမည်ပေးထားတဲ့ဆန္ဒပြပွဲတွေဒီကနေ့နိုင်ငံတော်ဝန်ကျင်းပဖို့အတက်ခန့်တွေကစောထားပါတယ်။ကျူဘားတက်ခန့်တွေရဲ့သွေးစည်းညှို့မှုကိုပြသတဲ့အနေနဲ့မနေ့ကအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မိုင်အမီမြို့မှာလည်းလူတွေထောင်ထဲချီဂါဒန်ရှိကြီးနဲ့ကျူဘားအလံတွေဝှေ့ရန်ဆန္ဒပြခဲ့ကြပါတယ်။ကျူဘားနိုင်ငံရဲ့ဒီမိုကရေစီရေးကိုထောက်ခံတဲ့လူလူလှုပ်ရှားမှုတွေကမ္ဘာတဝန်းကျင်းပနိုင်ဖို့လည်းစီစဉ်နေကြပါတယ်။ကျူဘားအစိုးရကတော့ဆန္ဒပြပွဲတွေဟာအမေရိကန်ကကြိုးကိုင်ချေလေတဲ့အကြမ်းဖက်လုပ်ရည်တွေသာဖြစ်ပြီးဘယ်လိုဒဏ်မြန်တော်လှန်ရေးလုပ်ရည်တွေကိုမှတီးခတ်နိုင်မှာမဟုတ်ဘူးလို့သတိပေးထားပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကတော့ကျူဘားပြည်သူတွေရဲ့အခွင့်အရေးကိုလေးစားဖို့လွတ်လပ်စွာစီရင်ခွင့်ပေးဖို့နဲ့သူတို့ဆန္ဒတွေကိုထုတ်ဖော်ခွင့်ပေးဖို့မနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။တရင်းတွေကိုလိုလလက်ဖလှယ်ခွင့်ပေးဖို့အင်တာနက်လိုင်းတွေကိုဖွင့်ပေးဖို့လည်းတောင်းဆိုတာပါတယ်။ဆန္ဒပြပွဲတွေမှာကျူဘားတက္ကံကောင်းဆောင်ယူနီဝါဂဘရီယာအဂရီလေယာလည်းမပါဝင်နိုင်အောင်အစိုးရထောက်ခံသူတွေကသူ့နေအိမ်ကိုချိတ်ပိတ်ထားသလိုကျူဘားအစိုးရကလည်းဖမ်းဆီးမယ်ဆိုပြီးတော့ချိန်ချောက်နေပါတယ်ခင်ဗျာ။
ဒီနေ့လာနေညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုအောင်မြတ်သူတို့ပြောပြပေးခဲ့ရပါရှင်။အခုထုတ်လွှင့်ပေးနေတဲ့ VOE Radio အစီအစဉ်တွေကို VOE ရဲ့ Facebook စာမျက်နှာ VOE Burmese News နဲ့ VOE ရဲ့ website စာမျက်နှာ burmese.voanews.com တို့ကနေလည်းကျွန်တော်တို့အခုအသံလွှင့်နေတဲ့အချိန်မှပဲဖမ်းယူနှာစင်ကြည့်ရှုနိုင်ပါတယ်။အခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးချင်ပါတယ်။မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့နိုင်ငံရေးပြဿနာတွေဖြေရှင်းနိုင်မှုအတွက် NLD ခေါင်းဆောင်တွေအပါအဝင်ကဏ္ဍအသီးသီးကခေါင်းဆောင်တွေနဲ့သူ့ရဲ့ခီးစဉ်အတွင်းမှာတွေ့ဆုံဆွေးနွေးသွားမယ်လို့မြန်မာနိုင်ငံအမျိုးသားပြည်နယ်တင့်မြင့်ရေးဆိုင်ရာဂျပန်အစိုးရရဲ့အထူးကိုယ်စားလှယ်လည်းဖြစ် Nippon Foundation ဥက္ကဋ္ဌလည်းဖြစ်တဲ့ Mr. Yuhei Sasakawa ကပြောပါတယ်ဒီကနေ့သူ့ရဲ့ရခိုင်ပြည်နယ်ခီးစဉ်အတွင်းမှာပြောကြားခဲ့တာပါဒီကြောင်းအပြည့်စုံကိုတော့ရန်ကုန်ကလာတဲ့သတင်းကိုဥတည်မောင်တန်းပြောပြပေးပါရှင်
မြန်မာနိုင်ငံကိုနိုဝင်ဘာ12ရက်နေ့ကတည်းကရောက်ရှိနေတဲ့မြန်မာနိုင်ငံအမျိုးသားပြန်လည်တည်မြဲရေးဆိုင်ရာဂျပန်အစိုးရရဲ့အထူးကိုယ်စားလှယ်မစ္စတာယိုဟေးဆာဆာကာဝါဟာဒီကနေ့ရခိုင်ပြည်နယ်ကိုသွားရောက်ခဲ့ပါတယ်စစ်တွေမြို့နယ်ကလူတော်ပြည့်ကျောင်းမှာရှိတဲ့ရခိုင်စစ်ဘေးဒုက္ခသည်စခန်းနဲ့တက္ကပြည့်မွတ်စလင်ဒုက္ခသည်စခန်းတို့ကိုသွားရောက်ခဲ့တာပါရခိုင်ပြည်နယ်ဒုက္ခသည်တွေအတွက်အမေရိကန်ဒေါ်လာ 8.5 သန်းလှူဒါန်းမယ်လို့နီဘိုဖောင်ဒေးရှင်းရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့မစ္စတာဆဆကာဝါကပြောကြားခဲ့ပါတယ်လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးပြဿနာတွေဖြစ်ရှင်းနိုင်ဖို့အတွက်လည်း NLD ရဲ့ထိပ်ပန်းခေါင်းဆောင်တွေအပါအဝင်ဂါနာအသီးသီးကခေါင်းဆောင်တွေနဲ့သူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာတွေ့ဆုံဆွေးနွေးသွားမယ်လို့ရခိုင်ပြည်နယ်အစိုးရအဲ့ရိတ်သားမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာဆဆကာဝါကအခုလိုပြောဆိုခဲ့ပါတယ
်私は今回参りましてまず一つはこの地をもう一度。恵みの
来たため、この前の家で地震に発生するし、で、消費で地震が発生でそれと言いまして、で、それじゃもうその発生し、赤川の滴滴で高層滴滴で追走するまま浸せれるまま、どうさらとするするし、で、結果がね、ちょ、撤ないまでそれ、ちゃんと撤退るまでね、ちょ、審査とは出たばしまで、で、それじゃもうその発生するし、ちょ、レシ一番、今の家の田家で滴滴やさや、ちょ、あちこちで出てるよね。ちょっとちゃんとちょっと話するし、ディキーさん ပါ NLD ရဲ့ဒီထိပ်ပိုင်းကောင်းဆောင်နေတယ်သူရှင်ဒီရှစ်လေးလုံးလှူရှာမှုမှာပါဝင်ခဲ့တဲ့ဒီကောင်းဆောင်ရဲ့သူရှင်ဒီအခမ်းအနားဒီကောင်းဆောင်နေတဲ့ကျွန်တော်တွေ့ပြီးတော့မှသူတို့တွေရှင်စီရတယ်တော့မှစားတရားရဲ့စကားတွေကိုကျွန်တော်ဖိလာပြီးတော့မှအဲ့ဒီပုံမှာအခြေခံပြီးတော့ခွဲခြားသိပြန်မှုကျွန်တော်ပြုလုပ်ပြီးတော့မှဘယ်ပုံစံနဲ့ဒီဆောင်းသွိုင်းပြည်ကောင်းမလဲဆိုတဲ့ပတ်သက်ပြီးတော့မှကျွန်တော်ဆက်လက်ပြီးတော့မှဖိလာစူးစမ်းသွားပါမယ်
ဒေါ်ဆန်းစုကြည်အပါဝင် NLD ထိပ်ပန်းခေါင်းဆောင်တွေဖမ်းဆီးခံထားခြင်းသူ့အနေနဲ့ဘသူတွေနဲ့တွေ့ဆုံမယ်ဆိုတာကိုတော့ရှင်းရှင်းပြောကြားခဲ့တာမရှိပါဘူး။နိုဝင်ဘာ23ရက်နေ့ကတော့သူဟာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံအမျိုးသားပြန်လည်တည်မြဲရေးဆိုင်ရာဂျပန်အစိုးရရဲ့အထူးကိုယ်စားလှယ်ဟာရခိုင်လက်နက်ကိုင်အေအေနဲ့စစ်တပ်ကြားအပြစ်ခတ်ရစဲရရှိအောင်ဂျောင်းဝင်စည်းစပ်ညှိနှိုင်းဆောင်ရွက်ပေးခဲ့သူတယောက်ဖြစ်ပါတယ်။အပြစ်ခရဆရေးတနည်းပြည့်တဲ့အချိန်အခြေအနေကိုလာရောက်လေ့လာတာဖြစ်ပါတယ်လို့လည်းသူကဆိုပါတယ်။ပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာတိုက်ပွဲတွေထပ်မဖြစ်ဖို့အောက်ခြေအဆင့်တပ်သားတွေထိညွှန်ကြားထားဖို့ရခိုင်လက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကိုတိုက်တွန်းခဲ့တယ်လို့စစ်တပ်နဲ့အေအေအဖွဲ့ကြားတိုက်ပွဲတွေထပ်မဖြစ်အောင်ဆောင်ရွက်သွားမယ်လို့မြန်မာနိုင်ငံအမျိုးသားပြန်လည်တင့်မြတ်ရေးအထူးကိုယ်စားလှယ်မစ္စတာဆဆကားဘွားကပြောပါတယ
်။ဆုရညီရန်ကုန်に着いた時に
လူမြန်မာနိုင်ငံကိုရောက်အောင်ချင်းနိုဝင်ဘာလ7ရက်နေ့ကအေးအဖွဲ့ခေါင်းဆောင်တွေနဲ့အွန်လိုင်းကနေတွေ့ဆုံတွေ့ခဲ့တယ်လို့လည်းပြောပါတယ်။2029ခုနှစ်နိုဝင်ဘာလမှာရခိုင်ပြည်နယ်ကိုလာရောက်ခဲ့ပြီးအခုဒုတိယကြိမ်လာခဲ့တာနဲ့ပတ်သက်လို့လည်းမစ္စတာဆဆကဘောကအခုလိုပြောပါတယ
်။この平和の実現のための停戦というのは
全て実現ならないようにしますし、あちかやせとあびけたばば、たねぴれた地域をちょっと悩むまでだと思います。え、いえ、IDB スカイへの逃げ場をね、悩んでたけど、ま、ちょっと場面を復帰できないので、それちゃうをちょっと悩まれたと思います。あくて年賃へアカウントへコロナパッてけど、ま、年賃へアカウントへフォーコスするし、あぴやかもかするし、ま、頭焦ってばね。で、とちゃうの年賃へプラスするし、あぴやか、あぴやかたせ。ဒီရက်သက်တာဆိုရှင်တစ်နှစ်ပြည့်သွားပြီဖြစ်ပါတယ်ရှေ့ဆက်လက်ပြီးတော့မှဒီငွေချိုင်းအတွက်ဟာဆိုလို့ရှိရင်ဒီလူချင်းမြတ်အားလုံးပါဝင်ပြီးမှစူးစမ်းဆောင်ရွက်သွားမယ်လို့လည်းပြောဖြစ်ပါတယ်
မြန်မာနိုင်ငံအမျိုးသားပြန်လည်တည်မြဲရေးဆိုင်ရာဂျပန်အစိုးရရဲ့အထူးကိုယ်စားလှယ်လည်းဖြစ် Nippon Foundation ဥက္ကဋ္ဌလည်းဖြစ်တဲ့ Mr. Yohei Sasakawa ကရခိုင်ပြည်နယ်ခီးစဉ်အတွင်းပြည်နယ်ကောင်စီတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပြီးမြန်လဲတွေ့ဆုံနှုတ်ဆက်တဲ့သဘောထားဖြစ်ပြီးတစုံတရာဆွေးနွေးတိုင်ပင်ခဲ့တာမရှိဘူးလို့လည်းပြည်နယ်ကောင်စီပြောခွင့်ရဥလာသိန်းကပြောပါတယ်။ရခိုင်မျိုးသား ANP ပါတီနဲ့လည်းတီးခြားတွေ့ဆုံခဲ့တာရှိပြီးအဲ့ဒီတွေ့ဆုံပွဲမှာတော့စစ်တပ်နဲ့ AA အဖွဲ့တို့ရဲ့လက်ရှိအခြေအနေတွေကိုတင်ပြလိုက်တယ်လို့လည်း ANP ပါတီဘက်ကပြောကြပါတယ
်။ဦးတင်မောင်သားပါရှင်။အခုဆက်ပြီးတော့နားဆင်ကြည့်ရှုရမယ့်သတင်းလွှာမှာတော့စစ်တပ်ကအာဏာသိမ်းကလေးကဖမ်းဆီးထိန်းသိမ်းခံထားရတဲ့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုအမှုတွေကပုံမှန်905ခမှုတွေအတွက်ထောင်ဒဏ်နှစ်နှစ်ချမှတ်ခဲ့တဲ့အမှုယူကန်ကိုခရိုင်တရားရုံးကပယ်ချလိုက်တယ်လို့သူရဲ့ရှင်တွေကပြောပါရယ်မကွေးတိုင်းဝန်ကြီးချုပ်လိုပဲတရားစွဲခံထားရတဲ့တခြားပြည်နယ်ဝန်ကြီးချုပ်တွေရဲ့အမှုနောက်ဆုံးအခြေအနေတွေကိုတော့ရန်ကုန်ကလာတဲ့သတင်းကိုမက်ခင်ဖြူထွေးကစူးစီးတင်ပြပေးထားပါရယ်ရှင်
အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်လှုံ့ဆော်မှုရစသက်ကြီးပုံမှား905ခါခွေနဲ့အလုတ်ကျန်းနဲ့စွန်လကထောင်နဲ့နှစ်ချမှတ်ခံထားတဲ့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုအမှုအတွက်သူ့ရှေ့နေကပြင်ဆင်ချက်အယူခံတင်ထားတာကိုခရိုင်တရားရုံးကပယ်ချလိုက်ပါတယ်။အခုလိုပယ်ချလိုက်ပြီးတဲ့နောက်ဒေါက်တာအောင်မိုးညိုရဲ့ဆန္ဒအရထက်ပြီးအယူခံဝင်တော့မှာမဟုတ်ဘူးလို့သူ့ရဲ့ရှေ့နေကအခုလိုပြောပါတယ်။
အဲ့ဒါအယူခံမှတ်လက်တယ်ခင်ဗျာ။အယူခံပယ်တာပေါ့နော်အယူခံပယ်တာပေါ့ကျွန်တော်တို့ပြီးခဲ့တဲ့ဟာယူနေတာပေါ့နော်ကျွန်တော်တို့ဒီခေတ္တရားကြီးကအမိန့်ချတာပေါ့နောက်ရကားနဲ့ပတ်သက်လို့ကျွန်တော်တို့ဒီဆိုင်ရဲ့ချင်းတော့အမှုညူကတော့မတက်တော့ဘူးလေလို့ပြောတာသူကလို့ပြော
ဒေါက်တာအောင်မိုးညူအပေါ်စစ်ကောင်စီကပုံမှန်905ခါခွေးနဲ့ထောင်ထဲချထားတဲ့အပြင်အာဂရိလိုက်စားမှု9မှုနဲ့လည်းတရားစွဲချပါတယ်ဒီကနေ့တနင်္လာနေ့မှာအဲ့ဒီအမှုတွေအတွက်ကြားနာစစ်ဆေးခဲ့တာနဲ့ပတ်သက်လို့ရှေ့နေကအခုလိုပြောပြပါတယ
်ဒီနေ့ကကျွန်တော်တို့အမှုကလေဒီနေ့ဆက်ရတာတော့ဒီလိုဒေါက်တာအောင်မိုးညူရဲ့အမှုနံပါတ်5အမှုနံပါတ်5တက်တည်ရဲ့အမှုနံပါတ်6ကပြန်လည်မိကုန်ထုတ်တယ်နံပါတ်အမှုနံပါတ်9ဖြစ်တယ်အဲ့ဒါပဲရှိသေးတယ်ခင်ဗျအာဂရီနဲ့ပတ်သက်လာဟာအမှုနံပါတ်5တော့တည်လူပြတ်တည်တူဦးဖြစ်တာပေါ့နော်အမှုနံပါတ်6ကတည်လူပြန်လည်မိဆက်မိတာပေါ့9ကတော့ကျွန်တော်တည်လူဖြစ်တာပေါ့အဲ့ဒါဖြစ်မှရှိသေးတယ်
စစ်တပ်ကအာဏာသိမ်းပြီးတဲ့နောက် NLD
အဲ့ဒီအစိုးရလက်ထက်ကဝန်ကြီးချုပ်အားလုံးနှိပါးကိုဖမ်းဆီးပြီးထောင်နဲ့စက္ကားနှစ်အထိချမှတ်နိုင်တဲ့အာဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့တရားစွဲထားပါတယ်။စကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ရှမ်းပြည်နယ်ဝန်ကြီးချုပ်ဒေါက်တာလင်းထွတ်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစွန်မြင့်မောင်နဲ့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်တို့ပါဝင်ပါတယ်။ရှမ nga phu phit ba ai ni nga phu ma ai jin ga ti chan song mi ye man ni cha lo a phu na ba ti ti khu ma be tu wa ba ba de ai win ni chauk chauk ta lin thuk ga lo a phu na ba 1234 phu phit ba le si man ba na win ni u so nyun lin ya lo 1345เยหูบาเวเจ้าตาเล่นทุกข์อ่ะหมู่นำมา7มาเตียวเสสีมันบานาวินีก็อหมู่นำมา5มาเตียวเสอปัสสินตอกจานี่จังขึ้นไปได้อหมู่เยตู้เต็มหมู่ก็တော့เตียหลูพยาตัตติริอตรงลงกูปี้กันนี่ขึ้นไปได
้สกายนายวินีจุดอกตาเม็ดนายก็တော့905ขะกวยอภิอากริไลซ้อมอุรีปုံมา55เนี่ย9หมู่เตียซวยทาได้หลูสงสันตียาบาได้ဝင်ကြီးချုပ်တွင်ရမှုတွေနဲ့ပတ်သက်လို့သူတို့ရဲ့ရှင်းလင်းတွေဘက်ကလုံခြုံရေးအခြေအနေကြောင့်ရှင်းလင်းပြောပြနိုင်ခြင်းမရှိပါဘူး။ဒါကြောင့်သူ့ရဲ့အမှုနောက်ဆုံးအခြေအနေကိုမသိနိုင်သေးပဲဖြစ်နေပါဗျ။လက်ရှိမှာကရင်ပြည်နယ်ဝင်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်ကိုအာဂတိလိုက်စားမှုအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လုပ်တဲ့ဆိုတဲ့အမှုတွေအတွက်စုစုပေါင်း1089နှစ်နောက်ရခိုင်ပြည်နယ်ဝင်ကြီးချုပ်ဦးညီပုကိုတော့အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုပ်ဆောင်မှုနဲ့စစ်ကောင်စီက1092နှစ်ချမှတ်ထားပါရဲ့ရှင်။
မခင်ပြထွေးပါရှင်အခုဆက်ပြီးတော့ကချင်ပြည်နယ်ဘက်ကစစ်ပီးဒုက္ခသည်တွေအခြေအနေနဲ့တိုက်ပွဲတွေအကြောင်းကိုဆက်ပြီးတော့ပြောပြချင်ပါတယ်ကချင်ပြည်နယ်မြစ်စုံအထက်ပိုင်းအင်ဂျာယာမြို့နယ်မှာစစ်ကောင်စီတပ်နဲ့ KIA ချားမှတိုက်ပွဲတွေဖြစ်ပြီးတော့စစ်ကောင်စီဘက်ကတပ်တွေလှုပ်ရှားနေတာကြောင့်ယာနဲ့ချီတဲ့ဒေသခံတွေဟာမြစ်ကြီးနားမြို့ကိုတင်းရှောင်နေရပါတယ်ဒီကြောင့်ပြည်စုံကိုတော့ရန်ကုန်ကလာတဲ့သတင်းကိုကိုအောင်မြတ်သူပြောပြပေးပါမယ်ရှင်
ကချင်ပြည်နယ်မှာကချင်တိုင်းရင်းသားလက်နက်ကိုင် KIO ထိန်းချုပ်ထားတဲ့အင်ဂျင်ရမျိုးနဲ့အတွင်းမှာဒီလဆမ်ပိုင်းကစတင်ပြီးစစ်ကောင်စီဘက်ကတပ်တွေတိုးချဲ့ခဲ့တာရှိသလိုကချင်လက်နက်ကိုင်တပ်ဖွဲ့ KIA ကလည်းလမ်းပိတ်တာကြားဖြတ်တိုက်ခဲ့တာတွေရှိခဲ့တာပါဒီရက်ပိုင်းမှာနှစ်ဖက်တပ်တွေကြားတိုက်ပွဲဖြစ်ပွားနေပြီးစစ်ရေးလှုပ်ရှားမှုတွေများလာကြောင့်ရွာသားတွေကမြစ်ကြီးနားကိုတင်းရှောင်နေရပြီးတောင်ရွာတွေပစ်ထားခဲ့ရကြောင်းဒေသခံရွာသားတို့က VOA ကိုပြောပါတယ
်ဒီလဟောခဏရက်ပေါ့ခဏရက်တည်းဖုန်ဖုန်ဖုန်ပို့စောပဲเออมีชื่อแต่เพิ่นเพิ่นก็แต่มาที่ตําบลตะกะลาใต้ล่ะบ่เปียแต่เด้อนี่ขาได้ชื่อไปชื่อได้นะคือว่ากาลันเนี่ยมาเคยได้เคยได้วินได้นะดูไอ้นี่ไม่ง่ายแล้วก็ช้าเนี่ยคือว่าตนเราดีอย่าได้ทีก็อารมณ์ถอยเยอะกินได้ชื่อเลยเออหนูก็อารมณ์ถือว่าไอ้ที่อยากเจอเนี่ยแล้วก็ชื่อไม่กินนะผู้ชื่อว่าเยอะขึ้นแล้วที่สบายกินได้ชื่อคือว่าအလုံးကြီးတဲ့တောင်ရကလေးထားခဲ့ရတ
ယ်။ဂွီထောင်တန်ပေါ်ရန်စနီတူရန်ပစီစွ်ကွန်စန်တော်ရန်ဂျောစာဘွန်နင်ရန်စတဲ့ရွာတွေကရွာသားတွေဟာဘေးလွတ်ရာကိုတိမ်းရှောင်နေကြရတာဖြစ်ပါတယ်။အများစုကရခိုင်နေထိုင်ခဲ့ကြတဲ့ဒုက္ခသည်စခန်းတွေမှာတွားရောက်ခိုးလုံနေကြသလိုဆွေမျိုးတွေနေအိမ်မှာလည်းနေကြသူတွေရှိပါတယ်။တချို့ရွာသားတွေဟာစပားရိတ်တင်လို့ရမလားဆိုပြီးတောင်ရွာတွေမှာကြံရင်နေတာရှိကြောင်းလည်းပြောပါတယ်။ဒီ
တော့ဟောတဲ့ကျွန်တော်တို့ဆက်လက်မှရမှာတော့တဲ့ဆိုတော့တဲ့မှရှိတယ်ရှိတယ်ခဏတကျတော့ငါတင်းနေနေမှာဓာတ်တွေတင်းလို့ရမလားတဲ့အချိန်ကိုတောင်းနေပြီမှာပါအဲ့ဒါအင်ခံတွေပေါ့ဗျာအဲ့ဒီတော့တကြီးတာဒီခဲတယ်ဒီကဒီကအားလုံးရှိတတ်ပြီတော့ထဲမှာလည်းအခုကအဲနားဆယ်ချော်လည်းရှိနေ
နွေမာလာ14ရက်ညနေ3:00ကလည်းတိုက်ပွဲထပ်မံဖြစ်ပွားခဲ့တာရှိကြောင်းပြောပါတယ်အင်ဂျင်နီယာမျိုးနဲ့အတွင်းကစစ်ရေးအခြေအနေကိုတော့ KIU ပြန်ကြားရေးတောင်းခံဘုံမူကြီးနော်ဘူးကအခုလိုပြောပါတယ
်အင်ဂျင်နီယာဘက်ကရောဟိုစစ်ကောင်စီဘက်ကဒီချင်းနာတက်ချမ်းကိုပေါ့ပြန်ထိတော့လို့ပြောတာဟိုချူချောင်းတယ်ဟိုတက်တယ်လေးပြီးမှဒီချင်းနာတန်ခဲပေါ့နော်ဒီမစ်စပေါ့အဲ့ဘက်ကပြန်ထွက်သွားတယ်လို့ပြောတာ3ရက်လောက်ကြာပြီးဒီနေ့အဲ့ဘက်မှာဒီဒီရင်ဆိုင်တက်ပွဲဖြစ်တာကျွန်တော်ကတက်ရင်းလေးပေါ့နော်ဟိုလာမှာပေါ့နော်အဲ့မှာကြက်ချက်ပြမတော့တယ်လို့ပြောမှာပေါ့ ဟုတ်လို့လို့ဆရာတော့ဟုတ်ကဲ့အဲတက်ဘွတ်ကြံပြတာမကြောက်ဆိုတော့ကြံကြင်သွားတဲ့သဘောဖြစ်ပါတယ်။နှွေမဆက်လေးရဲ့တနေ့ကနှွေနေ့ကတော့ဖာကံမျိုးနဲ့အတွင်းတက်ဘွတ်၃နေရာဖြစ်ပေါ်ခဲ့ကြောင်းနဲ့စစ်ကောင်စီတပ်စခန်းတစ်ခုကိုခရိုင်ကတင်းယူခဲ့တာရှိကြောင်းလည်းအခုလိုပြောပါရယ်။မင်းကဟိုဖာကံဘက်ကပေါ့နော်အဲနမ်ချန်ဆိုတဲ့အဲနေရာနမ်ချန်ဆိုတဲ့၃နေရာမှာပေါ့တက်
can do that and the name really type where Tony and Pipwa gave me. Dinimaro, a chini, need the need a look, Jobare.
Manero, I worship there, Dinero, need that. I work at the road, Nanjan Chong, Chongjali, Nanjan Chongja, Ongland, areas can't move today.
စလီယနေညနေပိုင်းကလည်းကချင်ပြည်နယ်ဗမော်မြို့မှာကင်းလှည့်နေတဲ့စစ်ကောင်စီကားတစ်စီးမိုင်းခွဲတိုက်ခိုက်ခံခဲ့ရပါတယ်။အဲ့ဒီတိုက်ခိုက်မှုဟာဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ရဲ့လက်ချက်ဖြစ်ကြောင်းလည်းသတင်းထုတ်ပြန်လာပါတယ်။ဒီရက်ပိုင်းတွေအတွင်းမှာကချင်ပြည်နယ်ရွှေကူနဲ့ကချင်ပြည်နယ်နဲ့ထိစပ်နေတဲ့စကိုင်းတိုင်းကကတာကောလင်းစားတဲ့မြို့နယ်တွေအတွင်းမှာစစ်ကောင်စ
to Piopia Pigarava. A cool sepiro, Sakain Time Pekka, Chinigo sepiro, Piopia Pijamari. Sakain Time Masakan Si Jetrine, Didagan Piduka Gui, Puri Dakamuri sepiro, Shinibari. Minkin Nema, Didagan Gagui, Puriga, Sakan Si Yenango, Diganima, Manqua Dakakere, Lupiovari, Kalimu, Niga, Giari, Male, Taipuri, Setai Pinire, Dre, Sibi, Doka, the Yi, Doka, Dularava, Dijang Yangunga Lari, the Tingo Gozo, and Lime Piopia Pivashi.
စစ်ကောင်စီကအင်အားတွေတိုးချဲ့နေတဲ့စကိုင်းတိုင်းမင်းကင်းနယ်ထဲမှာဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေကစစ်တပ်စစ်ကြောင်းတစ်ခုပေါ်ဒီကနေ့နိုဝင်ဘာလ15ရက်နေ့နေ့လယ်ပိုင်းကတိုက်ခိုက်ခဲ့တယ်လို့ပြောပါတယ်။ကြောက်ခဲတဲ့ခြေရွာနဲ့တစ်တောခြေရွာအကြားမှာမိုင်းဆွဲတိုက်ခိုက်ခဲ့တာလို့မင်းကင်းကာကွယ်ရေးအဖွဲ့ကတာဝန်ရှိသူတူကအခုလို့ပြောပါတယ်။
ဒီကနေ့တော့ဒီဘက်ကလူကလာနေကြလေဒီမှာငါတို့လာတော့၃လေးကျင်ကလာလိုက်မှုလိုက်ဒုက္ခပေးနေကြပါတယ်။မိုင်းနဲ့ကျွန်တော်လက်နက်ကြီးနဲ့ဘုံနဲ့ပဲလွတ်လိုက်တာပါ။အတိုင်းညာနာကြီးခတ်တာမျိုးမဟုတ်ဘူးပြ။ဒီပေရမပေတဲ့တို့ကျွန်တော်တို့ဒီရမလို့နေတယ်။ကျွန်တော်ထမ်းပိုးတော့အဲဒါကြောင့်ရှေ့ရောက်နေခေရောက်လို့ရှိတယ်။ကျွန်တော်တို့ကတို့ကြည့်ရရင်လက်ကြည့်ရမြင်နေရပါဘို့။ကျွန်တော်
Council တပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေတိုက်ပွဲတွေဆက်ရှိနေပါတယ်။တိုက်ပွဲတွေကြောင့်ထွက်ပြေးတင်းရှောင်လာကြတဲ့စစ်ဘေးဒုက္ခသည်အရေးအတွက်လည်းတိုးလာနေတာပါ။နိုဝင်ဘာလ23ရက်ကစလို့ကလေးမျိုးအနီးမြစ်တာမြစ်အရှိဘက်ကျေးရွာတွေဖြစ်တဲ့အင်းကျော်၊ဥယင်၊ဥတို၊ကင်မွန်ကျန်စတဲ့ကျေးရွာကဒေသခံတွေဟာဘေးလွတ်ရာကိုတင်းရှောင်ထွက်ပြေးနေရပါတယ်။ထွက်ပြေးနေရတဲ့အခြေအနေတွေနဲ့ပတ်သက်လို့ဒေသခံတဦးကလည်းအခုလိုပြောပါတယ
်။ဆက်တုံးကြီးနေ9နာရီလောက်ကလေးကဒီနေ့ဒီနေ့ဒီလိုအဲ့ဒါတို့အဲ့ဒီကျက်သခုပြီးပြီးကြာစတုံးရင်းနေမြောက်တော့တို့ဖြစ်တယ်လို့ပဲတော်ရဲဒီချောင်းပြုံးပြီးတော့ထိတ်ကြပြီးတော့ဆယ်လေးရင်းနေကိုဒီဥယျာဉ်ဘက်ကိုဥယျာဉ်ဘက်ကိုပြီးကြတယ်ပေါ့ဒီနေ့ကြီးကတော့အဲ့ဒီစစ်တပ်ခတ်တာတော့မကြားရသေးဘူးလားဒါပေမဲ့နီးရတီကတော့ပြစ်တယ်တို့ဒီဒီလူကြီးကတော့အခုထိပြီးနေကြတော့ဒါလည်းမှမရှိတော့ဘူးဒီတကြီးရယ်ကိုကြံခဲ့တယ်လို့ကတော့ကြံခဲ့သေးတယ်လို့ပြောတယ်အဲ့အင်ဂျောမှာတော့ဒီရတဲ့လက်ကိုအင်ဂျီကအဲ့ဒီမှာတရားကျော်300ပေါင်းဆိုအင်ဂျီ400ကျော်ငါးရလောက်ရှိမှာပေါ့300ပေါင်းဆိုအင်ဂျီ400 500လောက်ရှိနေကြဒီအနောက်ဖက်ကျန်းကရွာကြီးမှန်တမရကတော့တက်နိုင်တမရစေဘေးချောင်းတွေကိုလက်ခံပြီးတော့ဟိုသူ့ရကိုရအဲ့လိုပဲရောက်လာတဲ့စေဘေးချောင်းတွေကိုဒုက္ခတွေတွေကိုကျူးမြူးအဝယ်စားရည်ကြီးအဲ့လိုလုပ်နေကြပါလေရ
နိုဝင်ဘာ3ရက်ခရဲကကလေးမျိုးအနီးမြစ်တာမြစ်အနောက်ဖက်နတ်ချောင်းချောင်းကစတဲ့ကျေးရွာတွေအနီးမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့ပါတယ်။စစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ကျေးရွာတွေကနေအိမ်တချို့မီးလောင်ကျွမ်းခဲ့ပြီးဒေသခံတွေစစ်ပေးလို့ရာကိုတင်းချောင်နေကြရပါတယ်ခင်ဗျာ
။ကိုဇော်ဝင်းနိုင်ပါရှင်။ VOA Radio အစီအစဉ်တွေကိုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းအစီအစဉ်မှာတော့တနင်္လာနေ့တိုင်းတင်ဆက်နေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းတောက်မှတ်စုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုစမတ်ဖုန်းတွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese App ကိုဒေါင်းလုဒ်လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီးဒေါင်းလုဒ်လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာဒေါင်းလုဒ်လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
မင်္ဂလာညချမ်းပါရှင် VOA ရဲ့တနင်္လာညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းတူမီတာ 1925 နဲ့ 32 တို့ကနေထိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုဆက်ပြီးတော့ VOA မြန်မာပိုင်းတနင်္လာညအပတ်စဉ်ကဏ္ဍတွေကသတင်းတောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်မြန်မာနိုင်ငံမှာ2020အထွေထွေရွေးကောက်ပွဲကျင်းပခဲ့တာအခုဆိုရင်တစ်နှစ်ပြည့်ခဲ့ပြီဖြစ်ပါတယ်9နှစ်တကြိမ်ကျင်းပတဲ့ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲရလဒ်ကိုလက်မခံမဲစစ်ကောင်စီဘက်ကအာဏာသိမ်းထားတဲ့အခြေအနေမှာရှိနေတာပါ။တိုင်းပြည်ရဲ့အရေးတစ်ခုအတွက်ပြီးခဲ့တဲ့ရွေးကောက်ပွဲမှာဆန္ဒမဲပေးခဲ့တဲ့သူတွေရဲ့အခုလက်ရှိအခြေအနေပေါ်မှာသူတို့ရဲ့သဘောထားဘယ်လိုရှိပါသလဲ။ဒီအခြေအနေတွေကိုတော့သတင်းတောက်မှတ်စုအစီအစဉ်မှာမတ်အေးတန်နာကျော်ကတင်ဆက်ပေးထားပါရရှင်။
ရွေရွေရွေးကောက်ပွဲကျင်းပခဲ့တာအခုဆိုရင်ဖြစ်ဖြစ်ပြေးခဲ့ချိန်မှာတော့နိုင်ငံမှာအမဲနိုင်ရရွေးကောက်ခံအစိုးရရဲ့အုပ်ချုပ်မှုမဟုတ်ဘဲနဲ့စစ်အာဏာရှင်လက်အောက်ကြားရောက်နေတဲ့အတွက်အနာဂတ်ကိုအထူးစိုးရိမ်နေလို့မဲဆန္ဒရှင်တွေကပြောနေတာပါစစ်ကောင်စီကဒီ9နှစ်တကြိမ်ကျင်းပတဲ့ပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲရလဒ်ကိုလက်မခံဘဲအာဏာသိမ်းခဲ့တာဖြစ်ပါတယ်ဒီမိုကရေစီတိုင်းပြည်တစ်ခုပေါ်ဆောင်နိုင်ဖို့ရည်တံဆန္ဒမဲပေးခဲ့ကြတဲ့သူတွေအာဏာသိမ်းစစ်ကောင်စီလက်အောက်ကြုံတွေ့နေရတဲ့အခြေအနေတွေပေါ်မှာဘလို့သဘောထားတွေရှိပါလဲဒီတစ်ပတ်သတင်းတောက်မှတ်စုအစီအစဉ်မှာတင်ပြကြပါမယ်ကျွန်မအေးတန်နာကျော်ပ
ါကျွန်တော်တို့ပြည်သူ့ဆန္ဒနဲ့ချုပ်ပေါ်လာတဲ့ရတာတွေလက်ခံဒါတော့ဘယ်လိုမှငြင်းပယ်လို့မရလက်ခံ
ပြီးခဲ့တဲ့2020နိုဝင်ဘာလ10ရက်နေ့ကပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲကျင်းပခဲ့တာအခုဆိုရင်တစ်နှစ်ပြည့်ခဲ့ပါပြီမဲအများဆုံးရသူအနိုင်ရစနစ် FPTP ကိုကျင့်သုံးခဲ့တဲ့အဲ့ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကမဲအပြတ်သတ်နဲ့အနိုင်ရခဲ့တာပါဒါမဲ့လည်းအဲ့ဒီရွေးကောက်ပွဲမှာမဲမတမာမှုရှိခဲ့တယ်ဆိုတဲ့အကြောင်းပြချက်နဲ့စစ်တပ်ကအာဏာသိမ်းခဲ့ပါတယ်ရန်ကုန်မြို့ကမဲစနာရှင်တဦးကတော့အနာဂတ်မျှော်လင့်ချက်တွေကြောင့်ဆန္ဒမဲပေးခဲ့ပေမဲ့လည်းအခုလက်ရှိနိုင်ငံတွင်ဖြစ်နေတဲ့အခြေအနေတွေကြောင့်တော်တော်မျှော်လင့်ချက်မဲနေတာပါ
အခုချိန်လေးကကိုခက်ခက်ခဲခဲပေးခဲ့ရတဲ့မဲကိုအခုလိုမျိုးဟိုမတရားမတမောင်မှုနဲ့ဒါမျိုးအနိုင်ကျင့်နေပေါ့ဒီအနိုင်ကျင့်တဲ့ပုံစံမျိုးနဲ့အာဏာသိမ်းတဲ့အတွက်ကြောင့်မလို့ခံစားရခံစားချက်ကတော့တော်တော်မှစိုးတယ်နောက်တစ်ခုကပါလဲဆိုအနာသက်ပြောက်သွားတယ်လို့ခံစားရတယ်ဒါကတော့ဒါလူငယ်တိုင်းလည်းအဲ့လိုခံစားရတယ်လို့မျိုးညီမတို့လိုလူလက်ပိုင်းနေတယ်အဲ့တိုင်းခံစားရတယ်အနာသက်ပြောက်သွားတယ်ပေါ့လေဘာကြောင့်ဒါမျိုးလုပ်ခဲ့ရတယ်ပေါ့ဆိုတော့သူလောက်ခဲ့တဲ့ရွယ်ချက်တည်းလေအခုတည်းကဒါကိုလာကာလာရှိခဲ့ပြီပေါ့နော်အခုတည်းကလည်းကောင်းမွန်တဲ့အပြောင်းအလဲမျိုးမဖြစ်လာတဲ့အပြင်အများနဲ့အကြောက်တရားပြန်ပြီးတော့ဟိုမျိုးဆက်တစ်တည်းအတွက်လည်းမကောင်းတာပါလေဆိုအကြောက်တရားကြီးပြန်ဖြစ်လာတယ်ဟိုဟိုမတရားမှုတွေပြန်ဖြစ်လာတယ်နောက်မတည်ငြိမ်ဘူးပေါ့နော်အစိုးဆုံးကတော့အသက်အိုရင်စည်းစိမ်ဆိုတဲ့ဟာမျိုးကဘလို့မှဟိုဟိုဒီနေ့နဲ့မနဲ့ပြန်တော့မှဟိုလုံးယုံယုံကြည်ကြည်လုံးလုံးချုံချုံနဲ့တော့မနေရတော့ဘူးပေါ့နော
်ပြီးခဲ့တဲ့ရွေးကောက်ပွဲမှာ NLD ပါတီကမဲဆန္ဒနဲ့82ရာခိုင်နှုန်းကျော်အနိုင်ရရှိခဲ့ပါတယ်အနိုင်ရသူ NLD ပါတီအနေနဲ့ပထမအဆုံးလွှတ်တော်အစည်းအဝေးစတင်မဲ့ဖေဖော်ဝါရီလ1ရက်နေ့မှာပဲစစ်တပ်ကအာဏာသိမ်းခဲ့ပါတယ်ပါတီခေါင်းဆောင်တွေနဲ့အဖွဲ့ဝင်တွေကိုဖမ်းဆီးအရေးယူတာတွေရှိနေပေမဲ့တချို့လွတ်မြောက်သူတွေအနေနဲ့လည်းအခက်အခဲအတားအဆီးတွေရှိနေတဲ့ကြားကစစ်အာဏာရှင်စနစ်အောက်ကအပြေးတိုင်လွတ်မြောက်ဖို့နဲ့ Federal Democracy ပြည်ထောင်စုပေါ်ပေါက်လာဖို့တိုင်းသားတွေနဲ့ညှိနှိုင်းဆောင်ရွက်သွားမယ်လို့ပြောထားပါတယ်။ February 1ရက်နေ့ကစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ရွေးကောက်ပွဲမှာအနိုင်ရထားတဲ့ NLD လွတ်တော်ကိုယ်စားလှယ်တွေစုပေါင်းပြီးတော့ပြည်သူ့လွတ်တော်ကိုယ်စားပြုကော်မတီ CRPH ကိုဖွဲ့စည်းခဲ့ကြပါတယ်။မြန်မာနိုင်ငံမှာ Federal Democracy ပြည်ထောင်စုပေါ်ပေါက်အောင်လှုပ်ဆောင်သွားမှာဖြစ်တယ်လို့ ပါတီရဲ့ဗဟုလုံမှုဆောင်အဖွဲ့ကပြောခွင့်ရသူတို့ဖြစ်တဲ့ဦးအောင်ကြည်ညွန်းကပြောပါတယ
်လက်ရှိအချိန်မှာအခုတိတဲ့အတိုင်းပဲကျွန်တော်တို့ကဒီကြားကာလအနေထားနဲ့တော်လန်နေဈေးကာလဒီမှာဖြစ်တဲ့အတွက်ကြောင့်မလို့အနာဂတ်ကာလရဲ့ဘယ်လိုအခြေအနေမျိုးမှာဖြစ်မယ်ဆိုတဲ့အမျိုးတော့အခုကျွန်တော်အတိအကျပြောလို့ကျွန်တော်တို့မရနိုင်သေးဘူး။ဒါမှမဟုတ်ကျွန်တော်တို့ဒီမှာ NUCC ကနေပြီးတော့ချာတာရေးဆွဲထားပြီးတဲ့အခါမှာစစ်ကောင်စီမရှိတော့ဘူးဆိုတဲ့နောက်ပိုင်းပေါ်ပေါက်လာတဲ့အခင်းအကျင်းအပေါ်မှာမူတည်ပြီးတော့မြန်မာနိုင်ငံမှာတကယ့် Federal Democracy ဖြစ်ဖို့ရအတွက်တိုင်းရင်းသားတွေနဲ့အများဆုံးညှိနှိုင်းပြီးတော့ဆောင်ရွက်သွားရမယ်။အခြေခံလမ်းကြောင်းအတိုင်းပဲသွားမယ်။ဘယ်လိုအသေးစိတ်တွေဖြစ်မလဲ၊ဘယ်လိုအသေးစိတ်တွေဆောင်ရွက်မလဲဆိုတာတော့အခုချိန်မှာပြောလို့မရသေးဘူးပေါ့လေနော်။
2020ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲမှာတနိုင်ငံလုံးဆန္ဒမဲပေးခွင့်ရှိသူ38တန်းကျော်ရှိခဲ့ပြီးတော့ပထမဦးဆုံးအကြိမ်ဆန္ဒမဲပေးခွင့်ရှိတဲ့သူလူငယ်မဲဆန္ဒရှင်က5တန်းကျော်ပါဝင်ပါတယ်။အသက်18နှစ်ပြည့်လို့ပထမဦးဆုံးအကြိမ်မဲပေးခဲ့တဲ့လူငယ်တူကလည်းသူ့ပါဝင်လူငယ်တွေရဲ့အနာဂတ်နဲ့ပတ်သက်ပြီးတော့စိုးရိမ်ပူပန်နေတာပါ
။လူငယ်တွေတော့ဆိုတော့ကျွန်တော်ကတိုင်းပြည်မှာဒါကဟိုတိုင်းပြည်ကောင်းမှဟိုလူငယ်တွေလည်းအော်အားကြီးခွန်ရမ်းနေကြရောလူငယ်ရဲ့အနာဂတ်ကလည်းပိုကောင်းပါလိမ့်မယ်။အခုကျွန်တော်တို့ကတိုင်းပြည်ပြည်သွားပြီဖြစ်တော့ကျွန်တော်တို့ဒီချိန်မှာလူငယ်တွေနေရတော့ဟိုလူငယ်ရဲ့အနာဂတ်ကကျွန်တော်တို့တိုင်းပြည်အနာဂတ်ကောင်းဖို့ပိုပြီးတိုက်ပွဲဝင်နေကြရတယ်လို့ကျွန်တော်ပြောချင်ပါတယ
်။စစ်ကောင်စီကအစိုးရအာဏာသိမ်းယူထိန်းချုပ်ထားပြီးမဲ့လွှတ်တော်ကိုယ်စားလှယ်တွေမရှိတာဟာပြည်သူတွေအတွက်နောက်ထပ်နှင်းနာမှုတစ်ခုဖြစ်တယ်လို့ဆန္ဒမဲပေးခဲ့ကြတဲ့သူတွေကပြောပါရယ်။မုံပြေတဲ့မော်လမြိုင်ဒေသခံအမျိုးသမီးတူကလည်းပြည်သူတွေရဲ့ဆန္ဒကိုအကောင့်ထဲဖော်ပြမယ်လွှတ်တော်ကိုယ်စားလှယ်ကိုသူ့အနေနဲ့မဲပေးခဲ့ပေမဲ့လည်းထင်သလိုမဖြစ်ခဲ့တဲ့အတွက်ပြည်သူတွေအတွက်အကူအညီမဲနေရတယ်လို့ဆိုပါတယ
်။ရှိခဲ့ရင်တော့ဒီကိုယ်တိုင်အကောင့်ကိုဟိုဆယ်ဒီဘက်မှာပေါ်တိုင်းကိုယ်ကမှအဆင်မပြေတဲ့ဟာတစ်ခုတန်းချလို့ရတယ်ဒါဆိုမျိုးနဲ့ဒီလွှတ်တော်ရှိတဲ့ဆန္ဒချလို့ရတယ်ဖြည့်ရှင်းရမယ်ဆိုတော့သူတို့နဲ့ကြွားပြီးတော့မှအပ်ရှင်တင်လာတော့ကောင်းလို့ရတယ်အခုကျတော့မရှိတဲ့ခါကျတော့ကျွန်တော်ဖြစ်တာချင်းရှင်းနေတာဥပဒေကြီးအဲ့ဒီလိုပုံစံဖြစ်တယ်ကိုယ်ကလည်းအခုကျတော့ဒီလိုဆိုအဲ့လိုဆက်ဆံရတာလေ
2020ရွေးကောက်ပွဲရလဒ်ကိုဖျက်သိမ်းခဲ့တဲ့စစ်ကောင်စီကတော့ရွေးကောက်ပွဲအစ်တလုပ်ပေးမယ်လို့ကတိပြုထားတာပါစစ်ကောင်စီခန့်အပ်ထားတဲ့ရွေးကောက်ပွဲကော်မရှင်ကလည်းနိုင်ငံရေးပါတီတချို့နဲ့ပြီးခဲ့တဲ့ရက်ပိုင်းတွေတွင်မှတွေ့ဆုံပြီးတော့လွှတ်တော်ရဲမှအချိုးကျကိုစားပြုနိုင်တဲ့ PR စနစ်ပေါ်ပေါက်လာဖို့ကြိုးပမ်းနေပါတယ်။ PR စနစ်နဲ့ပတ်သက်လို့တွဲဆောင်ဆွေးနွေးပွဲမှာနိုင်ငံရေးပါတီတွေစီကနေလဲ UEC ကအကြံပြုချက်တွေတောင်းခဲ့တယ်လို့ပြည်အောင်စုကြံခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီ USTP ပြောခွင့်ရဒေါက်တာနန္ဒာလှမြင့်ကပြောပါရယ်
။ကျွန်တော်တို့နိုင်ငံရေးပါတီဖြစ်တဲ့ဖြစ်တဲ့အခါကျတော့တောင်းရှိတဲ့ UEC ကနေတော့မှပဲစနစ်ပြောင်းလို့ဖြစ်ဖြစ်ကျွန်တော်တို့ကတော့လုပ်တဲ့စနစ်နဲ့ပေါ့ဒီကမှတော့ဒီကောက်ပွဲကျွန်တော်ဝင်ရောက်ရှင်းပြတဲ့နိုင်ငံရေးပါတီဖြစ်တဲ့အတွက်ဒီစနစ်ပြင်သုံးချက်ကိုကျွန်တော်တို့ကတော့နိုင်ငံရေးပါတီကြီးအနေနဲ့တော့ဒီတရားစက်တာဆိုတာမမကြင်ကြနဲ့ဒီဥသားနဲ့တော့ဝင်ရောက်ရှင်းပြကြမှာပေါ့လေ
ရွေးကောက်ပွဲရလဒ်ကိုလက်မခံပဲအာဏာသိမ်းထားတဲ့ကိုလတာကာလအတွင်းမှာတော်လည်ရင်အင်အားစုတွေရဲ့သဘောထားစုစည်းနိုင်တာဟာလည်းရလဒ်ကောင်တစ်ခုဖြစ်တယ်လို့နိုင်ငံရေးအင်အားစုတွေကပြောပါတယ်အထွေထွေရွေးကောက်ပွဲကျင်းပခဲ့တာတနှစ်ပြည့်ကာလရောက်လာတယ်လို့ရွေးကောက်ပွဲရလဒ်ကိုလက်မခံမင်းနဲ့အာနာတင်ထားတဲ့စစ်ကောင်စီဘက်ကတော့ရွေးကောက်ပွဲအစ်တစ်ခုကျင်းပဖို့ပြင်ဆင်နေတာဖြစ်ပါတယ်ရှင်။ကျွန်မအေးသနာကျော်ပ
ါ။ဒရင်နောက်မှဆုအစီအစဉ်ပြီးမှတော့ခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။နိုင်ငံသားငွေကြေးလဲလှယ်မှုအတွက်ဝယ်ဈေးနှုန်းရောင်းဈေးနှုန်းတွေကိုမြန်မာနိုင်ငံတော်ဗဟိုဘဏ်ကပြန်ပြီးတော့သတ်မှတ်လိုက်ပါတယ်။နိုင်ငံသားငွေကြေးအလွန်ကျွံဈေးတက်မှာဆိုတာကြောင့်အခုလိုကန့်သက်တာဖြစ်ကြောင်းဗဟိုဘဏ်တာဝန်ရှိသူတွေကပြောဆိုပေမဲ့ဗဟိုဘဏ်ရည်ရွယ်တဲ့အတိုင်းဖြစ်လာပါမလား။ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်တင်ကြီးထိုက်ကတင်ပြထားပါတယ်ရှင်။
နိုင်ငံသားငွေရောင်းအပွဲမှာဗဟိုဘဏ်ကနေ့စဉ်သတ်မှတ်တဲ့ရည်ညွှန်းဈေးနှုန်းရဲ့3.5%ခန့်နှုန်းအတိုးလျှော့နဲ့အရောင်းဝယ်လှုပ်ချဖို့နိုဝင်ဘာလ9ရက်နေ့မှာဗဟိုဘဏ်ကပြန်လည်စည်းကမ်းတင်ချလိုက်ပါတယ်။ဒီသတ်မှတ်ချက်အရအမေရိကန်ဒေါ်လာကိုနိုဝင်ဘာလ10ရက်နေ့ကဗဟိုဘဏ်ရည်ညွှန်းဈေး1,986ချက်ဖြစ်တာကြောင့်ဒေါ်လာကို10ချက်ကျော်ဝန်းကျင်အတိုးလျှော့နဲ့တရဝင်းအရောင်းဝယ်လှုပ်ခွင့်ရတာဖြစ်ပါတယ်။နိုင်ငံသားငွေဈေးတက်သွားမှာကိုကန့်သက်တာဖြစ်ကြောင်းဗဟိုဘဏ်ဒုတိယဥက္ကဋ္ဌဦးဝင်းတော်က VOA ကိုပြောပါတယ
်ဒီလေပြားဘဏ်นี่ဒီလေစီရနဲ့ဒါမှရှိရမနည်းရှိကြပါဘူးနောက်ကုန်ပြားနေပြီးတော့ဆိုရမနည်းရှိတော့အလုပ်ပါပါဒီစီးနှင်းမှုတစ်ခုလောက်တာပါပဲဈေးကွဲ ကြီးမှာလုံးကျုံပြည်သက်မှာမရှိအောင်လိုင်းလာတစ်ခုနေနဲ့ဒါ limit တစ်ခုပေါ့နော်
AD လိုင်စင်ရပန်ဆိုတာကတော့နိုင်ငံသားသုံးငွေချေရောင်းဝယ်ဖောက်ကားခွင့်ရထားတဲ့ဘဏ်တွေကိုဆိုလိုတာဖြစ်ပါတယ်။ MC လိုင်စင်ကတော့နိုင်ငံသားငွေရောင်းဝယ်လိုင်စင်ရထားသူတွေကိုပြောတာပါ။မြန်မာနိုင်ငံတွင်းနိုင်ငံသားငွေချေဈေးကွက်မှာဗဟိုဘဏ်ရဲ့ရည်ညွှန်းဈေးနဲ့ရောင်းဝယ်လုပ်ချရတာကအထူးအဆန့်တော့မဟုတ်ပါဘူး။အရင်သမရဦးသိန်းစိန်လက်ထက်2012-2013ဘဏ္ဍာနှစ်ကစလို့ဗဟိုဘဏ်ကရည်ညွှန်းစည်းနှုန်းသတ်မှတ်ချက်နဲ့တရဝင်းနိုင်ငံသားငွေအရောင်းဝယ်တွေလုပ်ခဲ့ပါတယ်။အဲ့ဒီအချိန်ကစလို့နိုင်ငံသားငွေတရဝင်းလဲလှယ်ရောင်းဝယ်ကြတဲ့လုပ်ငန်းများဟာဗဟိုဘဏ်သတ်မှတ်စည်းနှုန်းရည်ညွှန်းစည်းနှုန်းရဲ့3.8%ရာခိုင်နှုန်းအတိုးအလျှော်နဲ့အရောင်းဝယ်လုပ်ကြပါတယ်။3.8%ရာခိုင်နှုန်းအရဆိုရင်တော့ဗဟိုဘဏ်သတ်မှတ်စည်းနှုန်း1,000ကျပ်တိုင်းမှာ8ကျပ်အတိုးအလျှော်လုပ်နိုင်တာဖြစ်ပါတယ်။ဒါပေမဲ့2021ခုနှစ်ဆီယနာသိမ့်ပြီးနောက်ပိုင်းနိုင်ငံခြားငွေချေအထူးသဖြင့်အမေရိကန်ဒေါ်လာဈေးကကျပ် 2,000 ကျော်အထိဈေးတက်သွားပြီးတဲ့နောက်ပိုင်းမှာတော့ဗဟိုဘဏ်ကနိုင်ငံခြားငွေလဲနှုန်းကိုထိနှိုင်ရေးနှီးမျိုးစုံနဲ့ဆောင်ရွက်လာပါတယ်။အမေရိကန်ဒေါ်လာကိုမြန်မာငွေ1,900ကျပ်လောက်မှာထိန်းထားနိုင်ဖို့လုပ်မယ်အကြောင်းဗဟိုဘဏ်ဥက္ကဋ္ဌဦးဝင်းတော်က VOA ကိုစက်တင်ဘာလ2ရက်နေ့မှာပြောပါတယ
်။ကိုလိုချင်လို့ဈေးကိုထိန်းထားတော့မရဘူး။သူတို့ဖက်ပြင်းတဲ့ဈေးတစ်ခုပေါ်မှာဒေရောင်းဝယ်ပြောင်းရင်ဘယ်လိုဖြစ်နေဒေါ်လာကြီးမြန်မာဦးနဲ့ဒီကန်နဲ့ကိုင်းဈေးတွေပဲပြန်မအောင်တော့သူတို့ဆေးရပါဘူး။အဲတော့ကျန်းကြီးကတော့သူတို့ကဖောက်ခွေရသေးပါပဲရှိအောင်သူတို့ဈေးမှုရထားပါဘူး။
ဒီနောက်စက်တင်ဘာလ10ရက်နေ့မှာတော့နိုင်ငံသားငွေချေရောင်းဈေးဝယ်ဈေးကွာဟချက်သတ်မှတ်မှုပဲ့ဖျက်ခြင်းဆိုပြီးဗဟိုဘဏ်ဒုတိယဥက္ကဋ္ဌဦးဝင်းတော်လက်မှတ်ရေးထိုးထုတ်ပြန်ပါတယ်။နိုင်ငံသားငွေချေရောင်းဝယ်လုပ်ကြသူတွေဗဟိုဘဏ်ရည်ညွှန်းဈေးရဲ့3.8%ခိုင်နှုန်းအတိုးအလျှော်နဲ့လုပ်ဖို့မလိုတော့ဘူးဆိုတဲ့ကြေညာချက်ဖြစ်ပါတယ်။ဒါပေမဲ့လည်းဒီကြေညာချက်ထုတ်ပြီး2လနီးပါးအကြာနိုဝင်ဘာလ9ရက်နေ့မှာပဲဗဟိုဘဏ်သတ်မှတ်ရည်ညွှန်းစည်းနဲ့အရောင်းဝယ်လုပ်ကြဖို့ပြန်ပြီးတော့ညွှန်ကြားလာပါတယ်။ဒီအချိန်ညွှန်ကြားတာမှာတော့အတိုးအလျှော်လုပ်နိုင်တဲ့ပမာဏကိုလည်းလျှော့လိုက်ပါတယ်။အရင်ကကျပ်1,000ကို8ကျပ်အတိုးအလျှော်လုပ်နိုင်တာကနေအခုအခါမှာကျပ်1,000အတွက်5ကျပ်အတိုးအလျှော်လုပ်ဖို့ဖြစ်ပါတယ်။ဗဟိုဘဏ်ရဲ့ကန့်သတ်ချက်တွေဟာလက်တွေ့မကျဘူးလို့ရှုမြင်ကြသူတွေလည်းရှိပါတယ
်။ဒီဥပဒေထုတ်လိုက်လူတွေကြောက်တယ်ကြောက်လို့ရှိရင်ဘာဖြစ်လဲ။အဲဈေးရကျမှာပေါ့။
ဥစိန်ထေဟာအမေရိကန်အခြေစိုက်စီးပွားရေးပညာရှင်တဦးဖြစ်ပါတယ
်။ခဏပဲကြာပါပဲ။ဘာဖြစ်နိုင်တယ်လဲဆိုရင်ကောင်းပြီအခုသူတတ်မှတ်တဲ့ဈေးက1,900 something ပေါ့ဗျာ။ဆိုလို့ရှိရင်နော်နည်းနည်းလေးကိုတော့ဝယ်တဲ့နေရာမှာနည်းနည်းလေးကဒါသူတို့နှုံးတဲ့ခုန 0.5% နဲ့အဝယ်ပြမယ်။ရောင်းရင်လည်းပမာဏနည်းနည်းကိုတော့အခုနနှုံးလေးနဲ့နော်ရောင်းပေးမယ်။သို့တော့ရောင်းစရာမရှိတော့ပါဘူးဆိုပြီးတော့မှဘာဖြစ်လာဆိုတော့အဲအရောင်းပိတ်လိုက်မှာပေါ့။ပိတ်ရင်ဘာအကျိုးဆက်ဖြစ်လာမှာဆိုတော့မောင်ကိုနော်ဒေါ်လာအပြည့်မှာမှောင်ကိုရောင်းနေစင်လေဒေါ်လာမှာပဲ
ဗဟိုဘဏ်ရဲ့ဒီကြေညာချက်ထွက်လာပြီးနောက်မှာတော့ပြင်းပပေါက်ဈေးနဲ့ဗဟိုဘဏ်သတ်မှတ်ဈေးနှုန်းကအကြမ်းပြင်းဒေါ်လာကို200ချက်လောက်ကွာဟနေတာကြောင့်အယောင်မရှိပဲဝယ်လိုသူတွေများလာပါတယ်နိုင်ငံတော်ကငွေလဲကောက်တာရီမှာလဲဝယ်လို့ရသမျှပြန်ရောင်းပေးမှာဖြစ်ကြောင်းအသိပေးထားပါတယ်ဗဟိုဘဏ်ဘက်ကနိုင်ငံခြားငွေကြေးဈေးနှုန်းထိန်းချုပ်နိုင်ရေးကြိုးပမ်းလာတဲ့အချက်ဟာနိုင်ငံရဲ့အရန်ငွေကြေးမလုံလောက်မှုဖြစ်လာနိုင်တဲ့အခြေအနေကြောင့်လို့လေစီးပွားရေးပညာရှင်ဦးစိန်ထေးကယူဆပါတယ်
။အဲ့ဒီကုန်သွယ်မှုတွေကျလာတဲ့အခါမှာအရန်ငွေကျလာအရန်ငွေကျလာရင်သူတို့စီမှာအရန်ငွေရှိလို့ရှိရင်ဘယ်ဟာနဲ့ပြန်သွင်းမလဲ။အင်ပို့ကသွန်းရမယ်လေ။ဒါကြောင့်ခုလောလောဆယ်လုပ်လာတာကသူတို့ကဘာဖြစ်လာလဲဆိုဒီကုန်သွယ်မှုနဲ့ပတ်သက် Facebook အန်နီကရတဲ့ငွေကိုတလားအတွက်မှာဘူဘန်ကိုပြန်သွင်းမှာဒါပတ်ဆိုင်ကိုလက်ထဲမရှိလို့ပြန်စုတာ။revenue ပြန်ယူတာပေါ့နောက်တစ်ခါသွန်းပုံလေအရင်တော့ကပြီးခဲ့တဲ့ကာလ9နှစ်ကာလမှာဆို input ကများတာဗျဒီနောက်20မှာဆိုလို့ရှိရင်ဒေါ်လာ3,900ဘုတ်တိဒီသွန်းကောင်ကပုံများတာအခုသွန်းကောင်ကို short ချလာတယ်သူကပို့ကောင်ကကြတော့သွန်းကို short မှာမ short ရင်ကြရင်အဲ့အရန်ငွေရော့ရော့လာချေစရာမရှိဘူးပေါ့ဒါကြောင့်မဟုတ်လို့အဲ့လိုဖြစ်လာတာ
တစ်ချိန်တည်းမှာပဲ2019ခုနှစ်အတွင်းပို့ကောင်တင်ပို့ထားပြီးပို့ကုန်ရငွေစည်ရင်မရှင်းကြသေးတဲ့ကုမ္ပဏီ600ကျော်ကလည်းရက်ပေါင်း30အတွင်းစည်ရင်ရှင်းကြဖို့နိုဝင်ဘာလ2ရက်နေ့မှာကြေညာခဲ့ပြီးဒီကြေညာချက်ဟာဆိုရင်နိုင်ငံခြားငွေကနေမြန်မာကျပ်ငွေပြောင်းလဲဖို့ကြေညာတာမဟုတ်ဘူးလို့ဗဟိုဘဏ်ရဲ့နိုင်ငံခြားသုံးငွေစီမံခန့်ခွဲရေးဌာနရဲ့ညွှန်ကြားရေးမှူးချုပ် ဒေါ်မီတိုးဝင်းက VOE ရဲ့မေးမြန်းမှုကိုစာရေးအကြောင်းပြန်ပါတယ်။ပို့ကုန်ရငွေစည်းရင်းရှင်းဖို့ကြံတဲ့ကုမ္ပဏီ663ခုရှိနေပြီးဒီကုမ္ပဏီတွေအနေနဲ့ပို့ကုန်ရငွေနဲ့ပတ်သက်လို့တတ်မှတ်ချက်အတွင်စည်းရင်းမရှင်းပါကအရေးယူမယ်လို့လည်းပြောဆိုထားပါတယ်ရှင
်။အသိဉာဏ်ထိုက်ပါရှင်။အခုဆက်ပြီးတော့တနင်္လာနေ့တိုင်းတင်ဆက်နေကြဘလော့ဂါတွေပြောသမျှအစီအစဉ်ကိုအလှည့်ပေးကြပါရစေ။ကင်မရာတွေစင်ဆာတွေအချိန်နဲ့တပြေးညီပေါင်းဆက်ပြသနိုင်တဲ့နည်းပညာတွေစုပေါင်းပြီးတော့ Digital ကိုဘွားပုံရိပ်ဖန်တီးပြသတဲ့ပြပွဲတစ်ခုရုရှားနိုင်ငံမှာပြသနေပါရစေ။နည်းပညာတွေနဲ့ဖန်တီးထားတဲ့အထူးမျက်နှာပြင်ပေါ်မှာအပြင်မှာကိုလှုပ်ရှားနေတယ်လို့ကိုယ့်ရဲ့ Digital ပုံရိပ်ကလှုပ်ရှားနေတာကိုမြင်ရမယ်။ဒီပြပွဲအကြောင်းကိုတော့ AP သတင်းကိုအခြေခံပြီးတော့မဆုမြတ်မွန်ကတင်ပြပေးထားပါတယ်ရှင်။
ရုရှားနိုင်ငံစိန့်ပီတာစဘတ်မြို့ကအမှုပညာပြကန်းတစ်ခုမှာ Digital နီးနဲ့ဖန်တီးထားတဲ့အမှုပညာတွေကိုပြပွဲလုပ်ပြသနေပါတယ်။ Digital Twins ဆိုတဲ့ကောင်းစင်နဲ့ပြသနေတဲ့ပြကန်းတဲ့ကိုဝင်လိုက်တာနဲ့အေယာမမျက်နှာပြင်ကြီးတွေပေါ်မှာကွန်ပျူတာနဲ့ဖန်တီးထားတဲ့ရွေးရှားနေတဲ့ Digital အမှုပညာတွေကိုမြင်တွေ့ရမှာဖြစ်ပါတယ်။ပို့ထူးတာကတော့ကိုယ့်ရဲ့ပုံတူကိုယ်ပွား Digital ပုံရိပ်တွေကပါအဲ့ဒီ Digital အမှုပညာတွေမှာထင်ဟပ်ပေါ်နေပါတယ်။ကိုယ့်ရဲ့လှုပ်ရှားမှုတွေအတိုင်းကိုယ့်ရဲ့ digital ကိုဘွားပုံရိပ်ကလိုက်ပြီးတော့လှုပ်ရှားနေတာပါ။
А вот это тот мир, который я хотела показать, в котором вы можете взаимодействовать ещё с частицами.
အခုကျွန်မတခုလုပ်ပြပါမယ်နော်။အားလုံးကိုယ့်ရဲ့ချိတ်ဆက်ထားပြီးဖန်တီးထားတဲ့ကဘာတွေကအရာတွေနဲ့ကျွန်မတို့အပြန်အလှန်တုံ့ပြန်မှုရှိရဲဆိုတာအခုမြင်နေရတဲ့အတိုင်းပါပဲ။အခုလို့အမုံလေးတွေလွင့်သွားတယ်လို့လှုပ်လို့ရတယ်။သူတို့လှုပ်ရှားသွားအောင်ကျွန်မတို့လှုပ်လို့ရပါတယ
်။ဒီပြာခံရဲ့အကြီးအကဲအိုကဖြစ်ပါတယ်။computer screen လို့နိုင်ငံအဖြစ်ဖြစ်နေတဲ့မျက်နှာပြင်ကြီးပေါ်ကလွင်မျောနေတဲ့ပွင့်ပတ်လေးတွေလိုအရာတွေကိုသူ့ရဲ့လက်နဲ့ဟိုဘက်ဒီဘက်လွင့်သွားအောင်လှုပ်ပြပြီးတော့ပြောပြနေတာပါအခုလိုပြပွဲမျိုးဒါကအစာပဲရှိသေးတယ်လို့လည်းသူကဆိုပါတယ်
безусловно медиа искусство и цифровое искусство в России уже было в рамках отдельной
Russia ma digital ni ne phan ti ye anu pinya ri shi ni ba bi pya dai jui anu pinya pya kan ri ma နှစ်နှစ်တကြိမ် digital anu pinya pya pwae တွေလုံနေကြပါတယ်အဲ့ဒီပြပွဲမျိုးတွေကိုစနစ်တကျလုံမဲ့ဆုံးဖြတ်ပြီးအခုပွဲကိုလှုပ်ကြပါကွန်ပျူတာနဲ့ဖန်တီးတဲ့အနုပညာလောကမှာအောင်မြင်မှုရနေပြီဆိုတာပြသဖို့ပထမဆုံးဆုံးဖြတ်ဖြစ်ပါတယ်ဒီဇင်ဘာလကျရင်နာမည်ကြီးအနုပညာရှင်တွေရဲ့ပြပွဲတစ်ခုလည်းလုပ်အောင်မှာပါအခုပွဲလုပ်ရတဲ့နောက်ရွယ်ချက်တစ်ခုကတက်သစ္စာအနုပညာရှင်တွေကိုပံ့ပိုးကူညီနိုင်ဖို့ဖြစ်ပါတယ်ရှင်းနှစ်အတွက်အငယ်တန်း graphic designer နဲ့ media artist အနုပညာရှင်တွေကိုဝင်ပြိုင်ဖို့ဖိတ်ခေါ်သွားမှာပါ
ကင်မရာတွေ၊ဗီဒီယိုဘာရှိတယ်ဆိုတာသိနိုင်တဲ့ sensor တွေ၊ရတဲ့အချက်အလက်အားလုံးကိုအချိန်နဲ့တပြေးညီပေါင်းစပ်ဖော်ပြပေးနိုင်တဲ့ဉာဏ်ပညာတွေကြောင့်ပြကန်းလာရှိသူတွေရဲ့ digital ကိုဘွားပုံရိပ်တွေကိုချက်ချင်းဖန်တီးပေးနိုင်တာဖြစ်တယ်လို့ဒီပြပွဲမှာပါဝင်တဲ့ digital media ဉာဏ်ပညာရှင်တယောက်ဖြစ်တဲ့ Maxim က video call ပေါ်ကနေရှင်းပြပါတယ
်။ Если попытаться просто объяснить, что происходит,находятся камеры, которые смотрят, но смотрят не глазами.
လူဝဲဆုံးအရှင်းဆုံးရှင်းပြမယ်ဆိုရင်တော့ဗျာကင်မရာတွေကလှုပ်ရှားမှုတိုင်းကိုစောင့်ကြည့်ရိုက်ကူးနေတယ်။သူတို့မြင်ရတာကကျွန်တော်တို့ခင်ဗျားတို့မျက်လုံးတွေကမြင်ရတာမျိုးနဲ့တော့မတူပါဘူး။ကင်မရာကနေ၃ဘက်မြင်ပုံရိပ်ထင်စေတဲ့ pixel ပေါင်းတန်းနဲ့ချီပြီးစက္ကန့်တိုင်းမှာပို့ပေးပါတယ်။အဲဒါကြောင့်ပတ်ဝန်းကျင်မှာဘာတွေဖြစ်နေသလဲဆိုတာအချိန်နဲ့တပြေးညီသရုပ်ပြနိုင်တဲ့ဉာဏ်ပညာကကိုဘွားပုံဒုတဲ့ပုံရိပ်မျိုးဖန်တီးပေးတာပါ
အခန်းထဲမှာတက်ထားတဲ့ကင်မရာတွေ sensor တွေကအခန်းထဲကိုရောက်လာသူတွေရဲ့လှုပ်ရှားမှုကိုနေဟန်ထားအားလုံးကိုမှတ်ယူနေတာပါ digital မျက်နှာပြင်ကြီးပေါ်ကကိုယ့်ရဲ့ digital ကိုဘွားပုံရိပ်ကကိုယ့်ကိုပြန်မြင်နေရတာပါလို့သူကပြောပါတယ
် This наверное мы попытались стереть вот эту грань где здесь просто вот артистизм а здесь технология
အနုပညာဖန်တီးမှုနဲ့နည်းပညာဖန်တီးမှုကြားမှာကွာမှုမရှိဘူးဆိုတာကိုကျွန်တော်တို့ကပြသဖို့ကြိုးစားတာပါဒီ project မှာလူတွေအများကြီးပါဝင်လုပ်ထားကြပါတယ် digital ကိုဘွား digital twins တွေဖန်တီးပြီး digital ကဘာတွေကိုလူတွေရောက်သွားသလိုဖြစ်အောင်ကျွန်တော်တို့ရည်ရွယ်လုပ်ထားတာပ
ါ digital twins ပြပွဲလာရှိသူတွေကလည်းအခုလိုမျိုးစမ်းသစ်ဖန်တီးမှုတွေကိုအံ့ဩသဘောကျနေကြပုံရပါတယ်
То возможно, да, новое современное искусство, наверное.
Так оно modern art လို့ပြောလို့ရအောင်ရနိုင်ပါတယ်။ဒီလိုအသက်စံဖန်တီးမှုမျိုးလူတွေပုံမြင်ပိုသိဖို့လိုတယ်လို့ကျွန်မကတော့ထင်ပါတယ်
။အခုလိုဤပညာနဲ့ဖန်တီးမှုကမှအနာဂတ်ဖြစ်တယ်လို့ပြောသူတွေလည်းရှိပါတယ်
။ Думаю, что это очень интересно, что это очень
တော်တော်လေးစိတ်ဝင်စားဖို့ကောင်းပါတယ်။တိတ်ကိုခေတ်ရှိပြီးတဲ့ဤပညာဖြစ်ပါတယ်။
နောက်ကြရင်အခုလိုအစင်းမြင့်ဤပညာတွေနဲ့ပဲအားလုံးဖန်တီးလာကြတော့မယ်ထင်ပါတယ်
။ဒီလိုစမ်းသစ်တဲ့ဖန်တီးမှုတွေလုပ်နိုင်တာလူများများပိုသိတဲ့နယ်လို့ဒီဧည့်သည်ကလည်းပြောပါတယ
်။ очень необычно, такой релакс, такой приятный.
တော်တော်လေးထူးခြားပါတယ်။မြင်ရတာစိတ်ချမ်းသာတယ်လို့စိတ်လည်းအပန်းပြေစေပါတယ်။ဒါမျိုးအသည့်စင်ကျွန်မတခါမှမမြင်ဘူးပါအောင်
။ Digital Twins ပြပွဲကိုပြသနေတဲ့ပြကန်းထဲမှာဧည့်သည်ရဲ့ခြေလမ်းပေါ်မူတည်ပြီးတုံ့ပြန်နိုင်တဲ့Kaleidoscope ဆိုတဲ့ဖန်တီးမှုကိုလည်းမြင်ရမှာဖြစ်ပါတယ်။ St. Petersburg မြို့မှာရှိတဲ့ Peter Hof နန်းတော်ကြီးကရေပန်းကြီးလိုလှုပ်ထားတဲ့ Digital ဖန်တီးမှုကသူ့ပေါ်တက်မြင့်လိုက်တဲ့ခြေလမ်းပေါ်မူတည်ပြီးတော့ခေါင်းမိုးပေါ်ကမိုးလေဝသအခြေအနေပြောင်းလဲသွားတာတွေ့မြင်ရမှာဖြစ်ပါတယ်။ St. Petersburg မြို့ရဲ့မိုးလေဝသကခြေလမ်းတွေပေါ်မူတည်ပြီးလိုက်ပြောင်းလဲနေတယ်ဆိုတဲ့စိတ်ကူးနဲ့ဖန်တီးထားတာဖြစ်ပါတယ်။ဒီပြကန်းတွေက Digital အနုပညာလက်ရာတွေကိုထင်ဟပ်စေမဲ့တချင်းတန်တွေကိုလည်းကွန်ပျူတာတွေကနေဖန်တီးပြီးတော့ဖွင့်ပေးနေတာဖြစ်တယ်လို့ပြပွဲစီစဉ်သူတွေကပြောပါရယ်။နိုဝင်ဘာလကုန်အထိပြသနေတဲ့ပြပွဲကဝင်ကြီးမရှိတဲ့အတွက်လူတိုင်းအခမဲ့ဝင်ကြီးနိုင်ကြပါရဲ့ရှင်။ကျွန်မဆုမြတ်ပါမှာ
။မဆုမြတ်မွန်ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာပါ။အခုဆက်ပြီးတော့မအေးတနာကျော်စီစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုကြည့်ရှုနာဆင်နိုင်ပါပြီရှင
်။မင်္ဂလာပါရှင်။အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေ။ကမ္ဘာရင်ချင်းမှုရည်စည်းမှာခက်ဆားနေတာတွေ၊ထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန်ရောင်သတင်းလွှာမှာပြောပြပေးသွားပါမယ်။ဒီမအေးတနာကျော်ပါ။အမေရိကန်ပြည်အောင်စုဘော့စတန်မြို့ကအင်ဂျင်နီယာနဲ့ဆေးရုံဒီဇိုင်းကုမ္ပဏီဖြစ်တဲ့ Boston Dynamics ကတည်ထွင်တဲ့ခွေးဆေးရုံလေး Rolling Stone တချင်းတစ်ပုတ်နဲ့နာမည်ကျော်နေတာပါ။ Sport ဆိုတဲ့ဒီခွေးဆေးရုံလေးဟာ Rolling Stone အဖွဲ့ရဲ့အဆိုတော်ကြီး Mick Jagger ရဲ့ကိုယ်ပိုင်အကဟန်နဲ့စီးကျင်းညီကပြတာဖြစ်ပါတယ Rolling Stone ရဲ့ Start Me Up တချင်းဗီဒီယိုနဲ့ရှင်းပြထားတဲ့ခွေးဆက်ရုပ်လေး Spot ရဲ့ကဟန်တွေကိုတွေ့ရမှာပါ။တချင်းကအရန်နာမည်ကြီးခဲ့တဲ့ Rolling Stone ရဲ့တေးတပြား Tattoo U ဆိုတဲ့တေးတပြားထွက်ခဲ့တဲ့နှစ်40ပြည့်အထိမ်းအမှတ် Boston Dynamics ကုမ္ပဏီက Engineer တွေက Spot ဆက်ရုပ်ခွေးလေးကိုမေ့ကျဲကကတလို့အပြင်ဘက်ဆက်ကလည်းတချင်း Live ဆိုနေတယ်လို့မျိုးလှုပ်ရှားနိုင်အောင်ဖန်တီးခဲ့ကြတာဖြစ်ပါတယ်။နောက်ထပ် Spot ဆက်ရုပ်ခွေးလေး၃ကောင်ကတော့မေ့ကျဲကအနောက်နားမှာတီးခတ်နေတဲ့တခြား Rolling Stone ဂီတအဖွဲ့သား၃ယောက်ဟန်တွေတိုင်းလိုက်ပြီးလှုပ်ရှားနိုင်အောင်လို့လုပ်ပေးထားပါတယ်။ British ဂီတအဖွဲ့ဖြစ်တဲ့ Rolling Stone အဖွဲ့ဟာ1962ခုနှစ်ထဲကစတင်ဖျော်ဖြေခဲ့တာဖြစ်ပြီးတော့ရှယ်ဆုနှစ်6ခုတည်းမှာရှယ်ဆုနှစ်တစ်ခုရောက်တိုင်းမှာနံပါတ်1ရအောင်လို့ထိတ်ဆုံးနေရချိန်တဲ့တခြင်းတွေဖန်ပြနိုင်ခဲ့တဲ့အဖွဲ့လည်းဖြစ်ပါတယ်။1963ခုနှစ်ထဲကအတူတူဖျော်ဖြေခဲ့တဲ့အဖွဲ့သားတွေထဲမှာ Drum တီးတဲ့Charlie Watts ကတော့အသက်80နဲ့ပြီးခဲ့တဲ့ဩဂုတ်လကပဲကွယ်လွန်သွားခဲ့တာဖြစ်ပါတယ်။သူဆုံးပါသွားပြီးနောက်လာမှာတော့အရင်ကတည်းကစီစဉ်ထားတဲ့အတိုင်း American တခွင်လှည့်လည်ပြီးဖြောပြေးတဲ့ No Filter ဖြောပြေးခီးစင်မှာတော့1963အဖွဲ့ဆောင်ဖွဲ့ကတည်းကပထမဦးဆုံးအချိန်ဖြစ်တဲ့ Charlie Watts မပါဘဲသွားခဲ့ကြရပါတယ်။သူတို့ရဲ့ Rolling Stone ဖွဲ့ဟာသူတို့ဂီတသတန်းတစ်ချောင်း Live ဖြောပြေးပွဲပေါင်း40ကျော်ကျင်းပခဲ့တာမလို့ဂီတသမိုင်းတစ်လျှောက်မှာအခိုင်အမြဲဆုံးအောင်မြင်ဆုံး rock guitar အဖွဲ့လေးတက်ကတစ်ဖွဲ့အပါဝင်ဖြစ်ခဲ့ပါတယ်။ဒီဗီဒီယိုမှာတွေ့ရတဲ့ Boston Dynamics ရဲ့တီထွင်မှု Spot ခွေးဆက်ရုပ်တွေကတော့သူ့ရဲ့ rock guitar အကြော်မော်ကြီးတွေနဲ့ဖျော်ဖြေနေချိန်မဟုတ်ဘူးဆိုရင်လည်းသူ့မှာလှုပ်ဆရာတွေကတော်တော်များတာပါ။ဒီခွေးဆက်ရုပ်လေး Spot ကိုဝယ်ကျင်နေဆိုရင်တော့2020ကစပြီးတော့ရောင်းပေးနေတာမှာဈေးက American Dollar 9000ကျွဲနီးပါးဖြစ်ပါတယ်။သူကသိပ္ပံနေကြသူ့ဘာသူစစ်ဆေးမှုတွေအချက်အလက်စုဆောင်မှုတွေလုပ်နိုင်ပါတယ်။လက်ရှိမှာလည်းကမ္ဘာတစ်လောကကဏ္ဍစုံမှာအလုပ်ဝင်နေတဲ့ Spot ခွေးဆက်ရုံတွေအများကြီးရှိတယ်လို့ Boston Dynamics ကပြောပါတယ်။ Ford Motor ကဆက်ရုံမှာလည်း Spot ခွေးဆက်ရုံလေးတွေတွေ့ရမှာဖြစ်တယ်လို့ BB British ရေနံကုမ္ပဏီရဲ့ရေနံ2တွင်းတွေမှာလည်း Spot ခွေးဆက်ရုံလေးတွေအလုပ်လုပ်နေကြပါတယ်ရှင်။ဒူဘိုင်းနိုင်ငံမှာကျင်းပနေတဲ့ Expo 2020ကုန်စည်ပြပွဲမှာတောင်ကိုရီးယားပြည်ကမှာတော့ Squid Game တင်းကကလေးတွေကစားနေကိုကစားလို့ရအောင်လုပ်ပေးထားပါတယ်။ Netflix ရဲ့ကမ္ဘာကျော် Squid Game ရုပ်တံဇလန်တဲ့ကလို့တော့ဒီကစားပွဲမှာရှုံးရင်တတ်ခံရတဲ့အဖြစ်တော့ရောက်မှာမဟုတ်ပါဘူး။
တခြားမှာမဟုတ်ပြားကိုပုံဖော်လျရတဲ့ Delcona ကစားနည်းကိုကစားနိုင်တာဖြစ်ပါတယ်။ဒီကိုရီးယားပြည်ကန်ကကစားနည်းကတော့ရုပ်ရှင်တွေကလို့မဟုတ်ဘဲနဲ့နိုင်နိုင်ရှုံရှုံဒီမုတ်လေးကိုစုဖြစ်နေရမှာပါ။နောက်ကစားနည်းတစ်မျိုးဖြစ်တဲ့ဒါချီကစားနည်းမှာတော့စားရည်လိုဆက်ကူလေးကိုလှန်အမှာပါ။ဒါပေမဲ့အောင်မြင်ဦးဆိုရင်တော့ရုပ်ရှင်တွေမှာလို့ပါတော့အရင်မခံရပါဘူးနော်။ Sweet Game ရုပ်သံ series ဟာ Netflix မှာကဘာကျော်ပေါက်တဲ့ရုပ်သံဇာတ်လမ်းဖြစ်ပြီးတော့ကိုရီးယားရိုးရာကလေးကစားနည်းတွေကိုလူကြီးတွေကိုစော်ခိုင်းပြီးတော့ရှုံးရင်အသက်ပါဆုံးရှုံးရတဲ့ရလဒ်နဲ့ရင်ဆိုင်ရတာဖြစ်ပါတယ်။ September လအဓိကကို Netflix မှာစပြီးတော့ပြကြတဲ့ကတစ်ခါလုံးကြည့်ရှုအားပေးမှုကြောင့် Netflix မှာလူကြီးအများဆုံးရုပ်သံဇာတ်လမ်းဖြစ်သွားပါတယ်။အခု Dubai Expo မှာတော့ကိုရီးယားပြည်ကန်ကကစားနည်းကို October လ14ရက်နေ့ကစလုပ်ပြီးတာဖြစ်ပြီးတော့ November 15ရက်နေ့ထိကစားရတာဖြစ်ပါတယ်။ Dubai မှာကျင်းပနေတဲ့ Expo 2020ဒွါကုံစီပြပွဲကိုတော့မတ်လ31ရက်နေ့ထိကျင်းပသွားမှာဖြစ်ပါတယ်ရှင်။Took my crew to Japan, party like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find it. ဒီတက်တောင်တင်းလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါသေးတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မဲတနာကျော်စီစဉ်တင်ဆက်ထားတာပါရှင်ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင် VOE ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလိုတယ်ဆိုရင် VOE ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ကျန်နေသေးတဲ့အချိန်အတွင်းမှာဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုနန်းလောင်ကပြောပြပေးပါမယ်ရှင်
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးထိန်းနှင်းခံခဲ့ရပြီးတော့ထောင်ဒဏ်17နှစ်ချမှတ်ခံထားတဲ့အမေရိကန်နိုင်ငံသား Frontier မြန်မာသတင်းဌာနရဲ့သတင်းခန်း Editor Danny Fenster ကိုပြန်လွှတ်လိုက်ပြီးဖြစ်ကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုအတည်ပြုပြောဆိုပါတယ် Danny Fenster ကိုစစ်ကောင်စီကပြန်လွှတ်ပေးလိုက်ပြီးတော့သူ့လက်ထက်ကိုလွှဲပြောင်းပေးလိုက်ပြီးဖြစ်တဲ့အကြောင်းလက်ရှိမြန်မာနိုင်ငံမှာရောက်ရှိနေတဲ့ New Mexico ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်ကုလသမဂ္ဂဆိုင်ရာအမေရိကန်သက်အမတ်ကြီးဟောင်းလည်းဖြစ်တဲ့ Bill Richardson ကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပါတယ်တကအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကလည်း Danny Fenster ကိုစစ်ကောင်စီကပြန်လွှတ်ပေးလိုက်တဲ့အပေါ်ကြေဆိုကြောင်းဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်မြန်မာစစ်ကောင်စီရဲ့အထင်အမြင်လွဲမှားမှုကြောင့် Mr. Fenster 6လနေပါဖမ်းဆီးထိန်းသိမ်းခံခဲ့ရတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်နေပြီးတော့အထူးတရားရုံးမှာဒေါအောင်ဆန်းစုကြည်အပေါ်ဆွဲချက်တင်ထားတဲ့ပို့ကုန်သွင်းကုန်ဥပဒေနဲ့ဆက်သွယ်ရေးဥပဒေတွေချိုးပေါက်တယ်ဆိုတဲ့အမှုနှစ်ခုအတွက်ဒီဇင်ဘာ6ရက်နေ့မှာနှစ်ဖက်အပြစ်သက်လျှောက်လဲချက်တင်ရမယ်လို့တရားရုံးကတတ်မှတ်လိုက်ကြောင်းစုံစမ်းသိရှိရပါတယ်။နိုဝင်ဘာ22ရက်ရှေ့သတင်းပတ်တင်င်းလာမှာတော့အဲ့ဒီအမှုနှစ်ခုစလုံးအတွက်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်တက်သေးထွက်ဆိုပြီးတော့ခုခံချေပါမှာဖြစ်ပါတယ်။အမှုအတွက်ဆွဆဲခံရသူဖက်ကတက်သေးစင်းကိုတရားသူကြီးကမေးမြန်းရမှာတော့နောက်ထပ်စင်းမတင်မဲဒေါအောင်ဆန်းစုကြည်ကိုယ်တိုင်တက်သေးထွက်ဆိုမယ်ဆိုပြီးတင်ပြခဲ့တာလို့သိရပါတယ်။တနင်္လာနေ့တိုင်းအထူးတရားရုံးမှာဒေါအောင်ဆန်းစုကြည်အပေါ်ဆွဲချက်တင်ထားတဲ့ပို့ကုန်သွင်းကုန်မှုဆက်သွယ်ရေးအမှုနဲ့တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဆိုင်ရာအမှုတွေကိုကြားနာလေးရှိပေမဲ့လို့ဒီနေ့နိုဝင်ဘာ15ရက်မှာတော့တဘာဝမွေးအမှုအမစစ်ဖြစ်ဘူးလို့နေပြည်တော်ကလာတဲ့သတင်းတွေကသိရပါတယ်မြန်မာနိုင်ငံအမျိုးသားပြန်လည်တင်မြင့်ရေးဆိုင်ရာဂျပန်အထူးကိုယ်စားလှယ်နိပွန်ဖောင်ဒေးရှင်းဥက္ကဋ္ဌယိုရှီဆာဆာကာဝါဟာရခိုင်ပြည်နယ်ကိုရောက်ရှိနေပြီးတော့ပြည်ခရက်နှစ်ကသူဦးဆောင်ညှိနှိုင်းပေးခဲ့တဲ့ရခိုင်ပြည်နယ်အတွင်းအေးအေးရခိုင်တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်အကြားအပြစ်ခတ်ရစရေးသဘောတူညီမှုနောက်ပိုင်းအခြေအနေတွေကိုတွားရောက်လေ့လာနေပါတယ်။အေးအေးအဖွဲ့နဲ့မြန်မာစစ်တပ်အကြားအပြစ်ခတ်ရစရေးတနည်းပြချိန်မှာအခုလိုလာရောက်တာဖြစ်ပြီးတော့ရခိုင်ပြည်နယ်ဖွံ့ဖြိုးရေးအတွက်ဂျပန်နိုင်ငံကထောက်ပံ့မဲ့အကူအညီတွေပေးအပ်နိုင်ဖို့အတွက်လည်းအခုလိုထပ်မံရောက်ရှိလာတာဖြစ်တယ်လို့မစ္စတာဆာဆာကာဝါကပြောပါတယ်ရခိုင်ပြည်နယ်စစ်တွေမြို့နယ်ထဲကတက်ကယ်ပြင်ဒုက္ခသည်စခန်းနဲ့အလူတော်ပြည့်ကျောင်းကစစ်ဘေးဒုက္ခသည်စခန်းတွေကိုလည်းမစ္စတာဆဆာကာဝါတွားရောက်လေ့လာခဲ့တယ်လို့ရခိုင်အမျိုးသားပါတီ ANP နဲ့လည်းတီချာတွေ့ဆုံခဲ့ပါတယ်ရခိုင်ပြည်နယ်ကောင်စီနဲ့မစ္စတာဆဆာကာဝါတို့တွေ့ဆုံခဲ့တဲ့ဆိုပေမဲ့တစုံတရာဆွေးနွေးခဲ့တာမျိုးတော့မရှိဘူးလို့ပြည်နယ်ကောင်စီပြောခွင့်ရဦးလသိန်းကပြောပါတယ်မြန်မာနိုင်ငံသဝန်ဒေသအတွင်းကိုဗစ်ကူးစက်မှုတွေဆက်ရှိနေပြီးတော့ stay at home ထုတ်ပြန်ထားတဲ့မြို့နယ်ကတော့52ခုထိရှိနေပါသေးတယ်ပြည်ခရက်နိုဝင်ဘာ14ရက်မှာမန္တလေးပညာရေးကောလိပ် TTC မှာသင်တန်းတက်နေသူတွေထက်က19ဦးကိုဗစ်တွေကူးစက်မှုရှိခဲ့ပါတယ်အော်တိုဘာလကုန်ပိုင်းတုန်းကတော့မန္တလေးမှာရှိတဲ့မြို့နယ်10ခုကို stay at home တတ်မှတ်ဖြေလျှော့ပေးပြီးတော့ပြည်ခရက်တောက်ကြနေကတော့နောက်တစ်မြို့နယ်ကိုဖြေလျှော့ပေးခဲ့ပါတယ်
သတင်းချင်းချက်ကိုနားလောင်ပြပြပေးကြတာပါရှင်ဒီကနေ့အတွက်စီစဉ်ထုတ်လို့ရမှုကစုံမဖြစ်ပါတယ်အတန်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ PJ Elliot တို့ဖြစ်ပါတယ် VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာကိုယ်ရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မမြတ်စင်အောင်ပါ
This program has come to you from the Voice of America, Washington.